Welcome to the Voice of America in Burmese.
Mingla Nyajama Toda Shimyakamya, BOE Myanmar Bai Season ye 2014 ku ne July 15 ye ne Ingani Nya Bai Season rwe go American Pitaung Su Washington Myo Daw ga ni dai yai thau lwin ni ba bi. Line do meter 24 25 32 51 ne line lat meter 190 ro ga ni phan yu na sin nai ja ba de. တော်ရှင်များတော်ရရှင်များရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညပဲသတင်းတွေကိုဥကြောစံတာနဲ့အတူကြီးညာပေးပါပါ Israel Palestine ပြဿနာအတွက်အီဂျစ်ရဲ့ဂျားဝင်ဖြန့်ပြဖို့ကန့်လန့်ချက်ကို Israel ဘက်ကလက်ခံလိုက်ပါပြီ Afghanistan နိုင်ငံမှာအသေးခံဘုံဖောက်ကွဲမှုကြောင့်လူပေါင်း90ဝန်းကျင်လောက်တေဆုံးခဲ့ရတယ်လို့ Russian နိုင်ငံမှာတော့မြေအောက်ရထားလမ်းချုံမှုကြောင့်လူပေါင်း20တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်American နိုင်ငံရဲ့တရုတ်သွင်းကုန်အခွန်ကောက်ကံမှုဟာမှားယွင်းပါတယ်လို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငင်းကြံ
ဟုတ်ကဲ့ပါသတင်းတွေကြေညာပြီးမှာတော့စကိုင်းတိုင်းကမ်ပလူမြို့နယ်မှာထွန်းနှုံးတိုက်ပွဲဝင်နေတဲ့လယ်သမားတွေကူညီခဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှုကိုပါထောင်ဒဏ်အပြစ်ပေးလိုက်ပါတယ်ဆက်ပြီးတော့ site လို့ခေါ်တဲ့ရှားပါတလေးဆန်ရောင်းဝယ်ဖောက်ကားမှုဆိုင်ရာနိုင်ငံတကာညီလာခံအစည်းအဝေးတစ်ခုမှာထိုင်းနဲ့မာဒါစကားနိုင်ငံတွေကိုစင်စွယ်နဲ့တစ်တရားမဝင်ကုန်သွယ်မှုကိုရပ်တန့်မှုမကြိုးစားရင်အရေးယူမယ်လို့သတိပေးလိုက်ပါတယ်။ပြီးတော့2015ခုနှစ်ရွေးကောက်ပွဲစည်းမျဉ်းစည်းကမ်းတွေနဲ့ပတ်သက်လို့
ဆိုတော့2015 General Election ကိုပုံမပြုတ်ပြောင်းပြီးမှအားလုံးလက်ခံနိုင်တဲ့နိုင်ငံရေးပါတီအားလုံးကတင်ပြတဲ့အဆိုပြုချက်ကိုမျိုးပြန်လည်သုံးသပ်ပြီးမှပြုပြင်ပေးနိုင်
ဒေါက်တာအေးမောင်ပြောဆိုသွားတာပါနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုလည်းဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာအခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံတာတို့ကပြောပြပေးပါခင်ဗျာ
ဂါဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်တွေနဲ့အစ္စရေးတို့အကြားအပြစ်ခံရစေအောင်အီဂျစ်ကဂျားဝင်ဖြည့်ရှင်းပေးဖို့ကမ်းလှမ်းချက်ကိုအစ္စရေးဘက်ကသဘောတူခဲ့ပါတယ်။ဒါပေမဲ့ဟမတ်စ်တွေထိန်းချုပ်ထားတဲ့ဒေသကနေအစ္စရေးဘက်ကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေကတော့ရပ်မသွားသေးပါဘူး။ဒီကနေ့ဂါဇာဘက်ကအစ္စရေးမြို့၃မြို့ကိုပစ်ခတ်ခဲ့တဲ့ရော့ကက်တွေကိုအန်ဒုံဒုံခွင်ဒုံစနစ်နဲ့ဖြိုခွင်းခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူရဲ့လုံခြုံရေးကဲ့ပင်တဲ့အဖွဲ့ကအပြစ်ခတ်ရစိုးဆိုင်ရာလုံဆောင်ချက်တွေမဲခွဲအတည်ပြုခဲ့တာပါ။တကယ်လို့အပြစ်ခတ်ရစိုးမလုပ်ရင်အစ္စရေးတွေရဲ့သတင်းတပတ်ကြားထိုးစစ်ဆင်နေမှုတွေကိုဆက်ပြီးလုပ်ဖို့အသင့်ဖြစ်နေတယ်လို့ဒါကိုနိုင်ငံတကာအတိုင်းဝိုင်းကပါသဘောတူမယ်လို့ဝန်ကြီးချုပ်နန်တန်ယာဟူကမျှော်လင့်ထားပါတယ်။ဟမတ်စ်အရာရှိတချို့ရဲ့ဆုံးဖြတ်ချက်ကိုအင်္ဂါနေ့မှာခြံနေမှာမဟုတ်ဘူးလို့ဟမတ်စ်အရာရှိတွေကအရေးအယံပြနေပေမဲ့ဟမတ်စ်စစ်ဘက်ကတော့အီဂျစ်ရဲ့အစီအစဉ်ကသူတို့ကိုလက်နက်ချစေဖို့အတွက်ဖြစ်လာနိုင်တယ်လို့ပြောပြီးလက်မခံနိုင်ဘူးလို့ဆိုပါတယ်
။အာဖဂန်နစ္စတန်နိုင်ငံအစီအပိုင်းမှာအစေခံဘုံခွဲမှုတစ်ခုရောက်လူပေါင်းအနည်းဆုံး89ဦးသေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကဆိုပါတယ်။ပတ်တီကန်နယ်အာဂွန်ခရိုင်လူစီရဲဈေးအနီးမှာပောက်ကွဲတဲ့ပစ္စည်းတွေအပြည့်ဝတင်ထားတဲ့ရင်ကိုဘုံခွဲသမားကဖောက်ခွဲခဲ့တာဖြစ်တယ်လို့ကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးမိုဟာမက်ဇာဟီအဇီမီယာဆိုပါတယ်ပြစ်ထန်တဲ့ပောက်ကွဲမှုကြောင့်ဈေးဆိုင်အများအပြားလည်းပျက်စီးသွားပြီးအပျက်စီးတွေအောက်မှာလူအများအပြားပိတ်မိနေကြပါတယ်ဘယ်သူဘာလက်ချက်ဆိုတာကိုလောလောဆယ်မသိရသေးပါဘူးတာလီဘန်တို့ကတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးငြင်းဆန်ထားပါတယ်ပတ်တီကန်နယ်ဟာပါကစ္စတန်နိုင်ငံကညီတက်မှုမရှိတဲ့လူမျိုးစုဒေသတွေနဲ့နေချင်းထိဆက်နေပြီးပါကစ္စတန်ဘက်ကမှတာလီဘန်နဲ့အယ်ကာအီဒါအဆက်အနွယ်စစ်သွေးကြွတွေကိုအစိုးရကထိုးစစ်ဆင်နေတာပါအစောပိုင်းတုန်းကလည်းကာဘူးမြို့တော်လမ်းမေးဘုံတလုံးဟာသမ္မတအင်ဒိုမီဒီယာဝန်ထမ်းတွေကိုသက်ဆောင်လာတဲ့ကားတစ်စီးကိုထိမှန်ပြီး2ယောက်သေး5ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်အမေရိကန်တပ်ဖွဲ့တွေနှစ်ကုန်မှထွက်ခွာရမယ်ဆိုတဲ့အာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးဟာအဓိကပြဿနာတစ်ရပ်ဖြစ်နေပါတယ်
ရုရှားနိုင်ငံမော်စကိုမြို့နယ်မှာမြေအောက်ရထားတစ်စင်းလမ်းချော်သွားတဲ့အတွက်လူ20တဲ့မင်းနေတေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြတယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။အင်ကာနေ့မနေ့ခီးတယ်ရီများပြားလာတဲ့ရုံးတက်ချိန်မှာဖြစ်ပွားခဲ့တာဖြစ်ပြီးရုတ်တရက်ဘရိတ်ဖမ်းလိုက်တဲ့အတွက်ဘူတာနောက်ခုကြားမှာရထားလမ်းချော်သွားတာလို့အရေးပေါ်ကိစ္စကင်တွဲဖြည့်ရှင်းသူတွေကပြောပါတယ်။အခင်းဖြစ်ပွားတဲ့နေရာကနေလူ1000လောက်ကိုတော့ဘေးလွတ်ရာရွှေ့ပေးခဲ့တယ်လို့ဆိုပါတယ်။ရုတ်တရက်ဘရိတ်ဖမ်းလိုက်တာမို့ခီးတယ်ရီကိုကန်ရိုက်လိုက်တယ်လို့ဖြစ်သွားပြီးပြီးကုန်တယ်လို့မြေအောက်ရထားလမ်း ရှိတဲ့ဆနစ်ထဲမှာပိတ်ဆို့မှုတွေရှုပ်ထွေးမှုတွေပါဖြစ်ကုန်တယ်လို့ရုရှားရုပ်သံမှာဖော်ပြပါတယ်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေဒဏ်ရာရသူတွေကိုထမ်းထုတ်သွားတာလည်းမြင်နေရပါတယ်ဒဏ်ရာပြင်းထန်တဲ့သူအများအပြားကတော့ရဟတ်ရင်တွေနဲ့ကယ်ထုတ်နေတယ်လို့
ပရိဒဏ်ငံမှာရုတ်တရက်နိုင်ငံသားရေးဝန်ကြီးယာရူကနှုတ်ထွက်ဖို့ကြေညာလိုက်တဲ့ဝီလျံဟိတ်ရဲ့နေရာမှာကာကွယ်ရေးဝန်ကြီးဖိလစ်ဟာမန်နဲ့အစာထုတ်မယ်လို့ဝန်ကြီးချုပ်ယုံကကြေညာပါတယ်ဟာမန်ဟာဥရောပသမဂ္ဂအနေနဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ရင်ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂနှုတ်ထွက်မယ်ဆိုတဲ့ကိစ္စကိုထောက်ခံပြောကြားနေသူတယောက်ဖြစ်ပါတယ် ဒီကနေ့အင်္ဂါနေ့မှာနောက်ထပ်ယာရုအပြောင်းအလဲခံအမှုတွေကိုမစ္စတာကင်မရွန်ကြေညာလိုက်မယ်လို့ယူဆရပါတယ်လူလူသဘောထားစစ်တမ်းတွေအရသူ့ပါတီဟာအတိုက်ခံ၄ပါးပါတီအောက်ထောက်ခံမှုခုနှစ်ရာခိုင်နှုန်းနှိမ့်နေတာကြောင့်မစ္စတာကင်မရွန်အနေနဲ့ကြားမမညီမျှမှုရှိနေတယ်ဆိုတာကိုပြင်ဆင်ကြောင်းပြသပြီးအစဲကြီးတဲ့အမျိုးသားတော်တော်များများကိုယာရုကဖယ်ထုတ်ပြီးထိတ်တန်းယာရုတွေမှာအမျိုးသမီးတွေကိုတိ နိုင်တယ်လို့ယူဆကြပါတယ်။ကာကွယ်ဝန်ကြီးနေရာမှာတော့ယခင်စွမ်းအင်ဆိုင်ရာအငရန်းဝန်ကြီးမိုက်ကယ်ဖောလင်ကိုခန့်အပ်မယ်လို့ကြေညာထားပါတယ်ခင်ဗျာ။
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားအတော်များများကို American ပြည်တော်စုကဒဏ်ခတ်တဲ့အနေနဲ့အခွန်တိုးကောက်တာမှားရွက်နဲ့လုပ်ရလို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်လိုက်ပြီးဒါဟာရေရှည်တည့်ရောက်မှုတွေဖြစ်လာစေနိုင်တယ်လို့ဆိုပါတယ်။နေဆွမ်းရင်တုံ့ပြန်စစ်တာတို့ဆိုလာပြားတွေတမ်မီနဲ့တခြားထုတ်ကုန်တွေအပါအဝင်တရုတ်ကတင်သွင်းတဲ့ကုန်ပစ္စည်းအများအပြားကို American ကအခွန်ကောက်ခံရမှာနိုင်ငံတကာဥပဒေနဲ့မညီညွတ်တာတွေ့ရတယ်လို့ WTO တရားရုံးအဖွဲ့ကတနင်္လာနေ့ကဆုံးဖြတ်လိုက်တာပါ။ဒါဟာတရုတ်ကုမ္ပဏီတွေကိုအစိုးရကထောက်ပံ့မှုပေးနေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲဈေးပေါပေါနဲ့လာပြီးပုံနေတာကိုကာမိအောင်လှုပ်ဆောင်တာသာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြန်လည်ညင်းချက်ထုတ်ပါတယ်။အမေရိကန်ကုန်ပစ္စည်းတွေအတွက်အစိုးရတရားမဝင်ကာဝယ်မှုတွေလုပ်ပြီးအခွန်ကောက်နေတာကို2012ခုနှစ်မှာတရုတ်နိုင်ငံကတိုင်တန်းခဲ့တာပါတရုတ်ကုန်ပစ္စည်းတွေပေါ်အကောက်မှုဟာတစ်နှစ်ကိုဒေါ်လာသန်းပေါင်း 9,200 ကျော်လောက်ရှိနေပါတယ်
။ BRICS BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံကကမ္ဘာ့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့တွေနဲ့စင်မြိုင်နိုင်ငံတကာငွေကြေးအဖွဲ့တစ်ခုထူထောင်တာကိုဒီကနေ့ထုတ်ပေါ်ကြေညာလိုက်ပါတယ်။စီပွားရေးကြီးထွားလာနေတဲ့နိုင်ငံ၅နိုင်ငံပါဝင်တဲ့ BRICS အဖွဲ့က Brazil နိုင်ငံ Fortaleza မြို့မှာနှစ်ရက်ကြာညီလာခံကျင်းပနေရတာပါ New Development Bank NDB လို့ယယီနာမည်ပေးထားတဲ့ကမ္ဘာ့ဘဏ်လို့အဖွဲ့အစည်းတစ်ခုကို BRICS နိုင်ငံတနိုင်ငံစီကဒေါ်လာ10ဘီလီယံထက်ဝင်ပြီးမတ်တီငွေဘီလီယံပေါင်း50နဲ့စတင်ခဲ့တာဖြစ်ပါတယ်ဒီငွေတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကဆင်းရဲတွင်နေမှုရောပါစေအတွက်အကူငွေအဖြစ်အသုံးပြုမှာဖြစ်ပါတယ်NDB က2016ခုနှစ်မှာပထမဦးဆုံးချင်းငွေစတင်ထုတ်ပေးဖို့ရှိတယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်။ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့စင်ပြိုင်တည်ထောင်တဲ့ဒီအဖွဲ့အတွက် BRICS ကအရေးပေါ်အရန်ငွေအဖြစ်ဒေါ်လာဘီလီယံပေါင်း100မှတ်တည်ခဲ့ပါတယ်။တရုတ်နိုင်ငံက40ဘီလီယံချပေးတယ်လို့ Brazil, India, Russia တို့က18ဘီလီယံစီတောင်အာဖရိကက25ဘီလီယံထက်ဝင်မှာဖြစ်ပါတယ်။ NDB ဌာနချုပ်ကိုဘယ်နေရာမှာထားမယ်ဆိုတာကိုတော့မဆုံးဖြတ်ကြသေးပါဘူးဌာနချုပ်ထားမဲ့နေရာအဖြစ်ရှန်ဟိုင်းမော်စကိုနယူးဒယ်လီဂျိုဟန်နက်စ်ဘတ်မြို့တွေကရွေးချယ်ကြမှာဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံဖနုံမင်မြို့မှာအင်ကာနီကလုံခြုံရေးတာဝန်ခံတွေနဲ့တိုက်ခိုက်ဆန္ဒပြသူတွေကြားအဓိကရုံးတွေဖြစ်ပွားခဲ့ပြီး40တဲ့မင်းဒဏ်ရာရခဲ့ကြတယ်လို့ကမ္ဘောဒီးယားလူခွင့်ရေးဖွဲ့တွေကပြောပါတယ်။နိုင်ငံရေးကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဇန်နဝါရီလကစပြီးပိတ်ထားခဲ့တဲ့ဆန္ဒပြသူတွေအဓိကစုဝေးရာနေရာဖြစ်တဲ့ Freedom Park လို့ခေါ်တဲ့လွတ်လပ်ရေးပန်းခြံကိုပြန်ပြီးဖွင့်ပေးဖို့ဆန္ဒပြသူတွေတောင်းဆိုကြတာပါ။ပန်းခြံမှာကန်ထားတဲ့အကာရန်တွေမှာဆန္ဒပြသူတွေကစာရန်တွေချိတ်ဆွဲတာကိုရဲတွေကဖယ်ရှားပြီးဆန္ဒပြသူအများအပြားကိုရိုက်နှက်ခဲ့ရတာကနေအဓိကရုံးတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံးအနီးစည်းရဲလက်ချက်မှုအပါအဝင်မြောက်ကိုရီးယားရဲ့မကြခင်ကမစ်ဆိုင်းဒုံးကျည်တွေအမြောက်တွင်နဲ့ပစ်ခတ်ဆန်တက်မှုတွေကိုတောင်ကိုရီးယားကအပြင်းထန်ရှုတ်ချလိုက်ပါတယ်အခုလိုလှုပ်ဆောင်မှုတွေဟာချင်းချောင်းမှုတွေဖြစ်တယ်လို့တောင်ကိုရီးယားကကွယ်ရေးဝန်ကြီးဌာနပြောခွင့်ရကင်မင်ဆုကဆိုပါတယ်မနေ့တော့ကနှစ်နိုင်ငံနယ်စပ်အနီးအရှိပင်လေပြင်သားကရေပြင်တဲ့ကို rocket launcher တွေနဲ့အချိန်ပေါင်း100လောက်ပစ်ခတ်ဆန်းသမှုတွေကိုမြောက်ကိုရီးယားဘက်ကလုတ်ခဲ့တယ်လို့တောင်ကိုရီးယားကောက်ဝေးရာရှိကဆိုကြပါရခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတန်နဲ့ဦးကျော်စံသားတို့ကကြေညာပေးခဲ့တာပါအခုကတော့မြန်မာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါတော့မယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီတွေရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခွင့်ညွှန်ကြားချက်နဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေတွေဟာအရင်ရွေးကောက်ပွဲတွေထက်ပိုပြီးတင်းကျပ်လာတယ်လို့နိုင်ငံရေးပါတီတွေကပြောဆိုလိုက်ပါတယ်။ဒါအပြင်တရားမျှတတဲ့ရွေးကောက်ပွဲတွေကိုကျင်းပပေးနိုင်တဲ့ကော်မရှင်တရက်ဖြစ်ထွန်းရေးအတွက်လည်းထပ်ပြီးပြုပြင်ရမယ်လို့ပြောဆိုကြပါတယ်။အပြည့်အစုံကိုတော့မတ်တင်ဂီထိုက်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲကော်မရှင်ကညွှန်ကြားချက်အမှတ်1မြန်ဆောင်2014နဲ့ထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲစုဝေးခြင်းမဲဆွယ်ခြင်းဆိုင်ရာညွှန်ကြားချက်တွေထဲမှာမဲဆွယ်ဟောပြောမှုတွေကိုရက်ပေါင်း30ပဲခွင့်ပြုထားတဲ့အချက်ကိုနိုင်ငံရေးပါတီအများစုကသဘောမတူဖြစ်နေကြတာပါအဓိကအထိုက်အခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလည်းဒီကန့်သတ်ချက်ကိုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်တဲ့အကြောင်းပြောဆိုခဲ့တယ်လို့ NLD ရဲ့လွှတ်တော်အမတ်တဦးဖြစ်သူဦးဝင်းမြင့်ကပြောပါတယ်
တို့တို့ကယူကောက်ပွဲကမက်ဆက်စီရင်ကာလရပေါင်း60အပြည့်တယ်လေ။ဒါကျွန်တော်တို့90ခုနှစ်တုန်းကရော2010ရော2012ပေါ့။အခုကရပေါင်း30ဆိုတော့တအားနေတယ်လေ။ရပေါင်း30ဆိုတော့တအားနေတယ်ဆိုတော့ဗျာကျွန်တော်ကြီးဝါတွေကမှသူတို့ချင်းကြီးဝါအုပ်စုကြီးပဲနော်။ကြီးဝါအသေးလေးတွေမပါဘူး။ကြီးဝါအုပ်စုကြီးတစ်ခုမှကြီးဝါလေးတွေက20စိတ်30ရှိတယ်တပါပါတော့။အုပ်စုကြီးပဲတော့မှသူတို့85အုပ်စုရှိတယ်။ဆိုတော့မနေ့တပွဲညတပွဲနဲ့လှုပ်ချင်တော့မှကြီးဝါမစုံနိုင်ဘူးမဲဆော်ဆိုဘလို့မှမရနိုင်နောက်တစ်ခုကတော့ကျွန်တော်တို့ကဒီဟိုယူကောက်ပွဲကိုယ်စားလှယ်အလူရှင်းကိုကျွန်တော်တို့ထုတ်ပြန်ပြီးတဲ့နေရာဆပြီးတော့15ရက်အတွင်းမှာဒီမဲဆော်စီယုံနဲ့ဟောပြောမယ်အစီအစဉ်ကိုအပြီးပြရမယ်ဆိုတဲ့ဟာကြတော့မဖြစ်နိုင်ဘူးလေဟိုတုန်းကဗျာမဆိုလို့ကြီးယူကောက်ပွဲမတိုင်ခင်ဟိုကိုဟိုစီယုံရင်တဲ့အချိန်စီယုံမဲ့ဟောပြောခြင်းတဲ့အချိန်ဟောပြောဖို့ရှာမှာပေါ့ဗျာအဲ့ဒီခါကျတော့မှကြိုပြီးတော့မှဆိုလို့ရှိရင်3ရက်လောက်အကြောင်းကြားလိုက်လို့ရှိရင်ပြီးသွားတယ်အခုကဒီကိုယ်စားလှယ်လောင်းအမည်စင်းထုတ်ပြန်ပြီးတဲ့နေရာစာပြီး15ရက်အတွင်းကိုဒီအစီအစဉ်ကိုအကုန်လုံးပေးထားမယ်ဆိုတာအစီအစဉ်ကြီးကချပြီးတော့တခါတည်းလုပ်ထားဖို့မလွယ်ဘူးလေ
ဒါအပြင်ရွေးကောက်ပွဲကျင်းပရေးဆိုင်ရာ new ပရီတီတဲမှာလည်းအရင်1990ရွေးကောက်ပွဲ2010ရွေးကောက်ပွဲတွေတုန်းကထက်ပိုပြီးတော့တင်းကျပ်ထားပါတယ်။အရင်ကမဲယုံတွေမှာပါတီတွေဘက်ကကိုယ်စားလှယ်နှစ်ဦးထားရှိခွင့်ကနေလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်တဦးပဲထားရှိခွင့်အပါအဝင်ကြိုတင်မဲပေးခွင့်တွေမှာလည်းအငင်းပွားစရာတွေရှိနေတယ်လို့ဦးဝင်းမြင့်ကပြောပါတယ်။
ကျွန်တော်က1990ရွေးကောက်ပွဲလည်းကျွန်တော်တို့ချက်ခဲ့တာပဲ။အဲအဲ့ဒီက new ပရီတီနဲ့အတူအကျုံနေပေါ့နော်။အဲ့ဒီကကော်မရှင်ညွှန်ကြားချက်တွေ2010ရဲ့ဟလာကော်မီယူပရီနဲ့ကော်မရှင်ညွှန်ကြားချက်တွေ2012ရဲ့ဟလာဒီကော်မရှင်ညွှန်ကြားချက်နဲ့နယူပရီတွေအဲ့ဒါတွေနဲ့ကိုယ်လွယ်ပြီးတော့ပဲအဲ့ဒါတွေနဲ့ကိုယ်လွယ်ဆိုတော့အခုမှဟာလေးပူလာတာပေါ့နော်အဲ့ဒါတမူထူရတာဥပမာဆိုလို့ချင်းဟိုကော်မရှင်ကသတ်မှတ်တဲ့ပင်မဲလို့ဟိုကော်မရှင်ကဝင်ဝင်ပြုတ်သူလို့ဟုတ်တော့မလားအဲအရာမျိုးပေါ့ဗျာနောက်တစ်ခါဟိုမဲယုံကိုယ်စားနဲ့အကူကိုယ်စားတအူးပဲဝင်ရမယ်လို့အဲ့ဒါတွေကတော့လုံးဝတမူထူရတာပေါ့ဗျာ
တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်ရွေးကောက်ပွဲကျင်းပရေးကော်မရှင်အနေနဲ့အခုထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုပြင်ဆင်ရမယ်လို့ပြောသူကတော့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအီးမောင်ဖြစ်ပါတယ
်ကျွန်တော်တို့မှန်းတာကတော့တင်းမြင့်ဆောင်2014ဒီနော်အဲရာပြရွေးကောက်ပွဲအပါဝင်နော်2015အတွက်ရွေးကောက်ပွဲအတွက်ဖြစ်ကောင်းဖြစ်နိုင်ပါတယ်တော်တော်လေးပဲနော်ဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးကနော်ညွှန်ကြားချက်တွေတက်ထုတ်ခွင့်သူ့မှာရှိပါတယ်အခုကြားပြရွေးကောက်ပွဲဤအာဏာချက်လေးတွေဒီတင်းမြင့်ဆောင်2014ကိုကျင့်သုံးတဲ့အခါမှာသူတွေ့နိုင်ပါတယ်နိုင်ငံရေးပါတီတွေကလည်းတင်ပြလာနိုင်ပါတယ်အဲ့ဒါလိုပဲဒီမိမိရွေးကောက်ပွဲကော်မရှင်ကိုနှစ်ကတွေ့လာတာမျိုးတွေရှိလာနိုင်ပါတယ်ဆိုတဲ့အခါမှာတင်းမြင့်ဆောင်2015နဲ့ဆိုတော့2015 general election ကိုပုံမပြုတ်ပြောင်းပြီးမှအားလုံးလက်ခံနိုင်တဲ့နိုင်ငံရေးပါတီအားလုံးကတင်ပြတဲ့အဆိုပြုချက်ကိုမျိုးနော်ပြန်လည်သုံးသပ်ပြီးမှပြုပြင်ပေးနိုင်မယ်ဆိုရင်တို့ဖြင့် UEC ဟာတည်တည်မဟုတ်ဘူးအခြေအနေပုံမူတည်ပြီးမှန no, Bobby, Nelulade, no, the Mamma Dade, you got well, Gid who will pit on. Piercing Beres or Amu, the Mamma Jacking.
Tabby may be at the Rimba Piransu, you got way commissioner. Nanga ye party, Chausse, Jorune, Drisson, near Camaro. She got way, Mesue, see you yago, Yabon, Donsegani, Yabon, Chausse, Dumian, be ye a trip.
ဒီလက်မှတ်ကောက်ခံမှုတွေကိုဇွန်လ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့အဲ့ဒီနေ့ပြီးရင်ပုံမှန်၄၃၆ကိုပြင်ဆင်ရေးအကောင့်ထဲပုံမှုကော်မတီကလည်း2018ပြုပြင်ဆင်ရေးအကောင့်ထဲပုံမှုကော်မတီကလည်း2018ပြုပြင်ဆင်ရေးနဲ့ပတ်သက်ပြီးအခန်း၄ခန်းအထိ၄လမှုတွေပြုလုပ်ပြီးဖြစ်တယ်လို့ကော်မတီဝင်တဦးကပြောပါတယ်။အပြည့်အစုံကိုရန်ကုန်မြို့ကVOA သတင်းတောက်အောင်ရဲမောင်မောင်ကပေးသတင် နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနှံ့မှာတလာခွဲကြာဟောပြောမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုဟောပြောမှုတွေကိုမြို့နယ်ပေါင်း50နီးပါးမှာ88မြို့ဆက်ငင်းကြိုင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းကဟောပြောမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်း88မြို့ဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုချင်မီက VOA ကိုပြောပါတယ်။တစ်ဆက်တည်းမှာပဲအခုလိုနေရီမှာ2008ဖွဲ့စည်းပုံအရင်နဲ့ပတ်သက်ပြီးတော့ဟောပြောမှုတွေလုပ်တဲ့အခါမှာအရင်ပြည်သူတွေအနေနဲ့2008ဖွဲ့စည်းပုံဆိုတာဘာလဲကကနနာမသိတာကနေအတော်လေးနားလည်လာတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်။
အဲ့တော့သူနောက်ဆုံးကျင်နေရတော့ကျွန်တော်တို့အကျိုးမြတ်တစ်ခုတော့တော်တော်ကြီးကြီးရနေပြီ။အဲ့ဒါဘာလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူတွေကတော်တော်သိလာကြပြီကြာနော်။အဲ့တော့နှစ်ပေါင်းကတော့ကြာ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနာမည်သာကြားဘူးလေဘာမှမသိတဲ့ပြည်သူတွေကအခု2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော်တော်သိလာကြပြီ။အထူးသဖြင့်ကတော့ကျွန်တော်တို့ပြောချင်တာကဘာလဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ဟာပြင်ရမယ့်ပုံမှန်တစ်ခုဖြစ်တယ်ဆိုတာကိုပြည်သူကနေတော့လက်ခံတာလေနော်ဒီမှာကျွန်တော်တို့တကယ်ဟိုတတိကောင်းကောင်းလို့တတိကောင်းကောင်းရှိလို့အဲတကယ်ရုံကြီးနဲ့အဲ့ဒါအင်ပြီးအပြည့်ပါဝင်ကြတဲ့ပြည်သူရှိနေဆိုပဲတချို့ဝေးလံတဲ့ဒေသကနေတော့ဟိုမပါဝင်နိုင်တဲ့လူတွေလည်းရှိကြမှာပဲဒါပေမဲ့တခြားတစ်ခုကတော့ကျွန်တော်တို့ဒီပုံမှန်436ဟာပြန်ရမယ်ဆိုတဲ့ဆန္ဒကိုတော့ပြည်သူများစုကရှိနေပြီဆိုတော့ကျွန်တော်တို့တွေ့နေရတယ်
တရောင်းရှိဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွတ်တော်တွေကကိုယ်စလဲအားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှာပြင်ဆင်နိုင်မယ်ဆိုတော့ဒီဘုံမှာ436ဟာဘယ်လောက်ထိရေးပါလဲဆိုတဲ့အချက်ကိုပြည်သူသိအောင်ဟောပြောမှုတွေလုပ်ခဲ့ပြီးတော့ဒီဘုံမှာဟာပြင်ဆင်မှုအမှန်တကယ်လိုအပ်နေတယ်ဆိုတာကိုပြည်သူကဆန္ဒပြုလက်မှတ်ရေးထိုးမှုတွေကိုပြောင်းလွှတ်တော်ကိုတင်ပြနိုင်အောင်ဘုံမှာ436လက်မှတ်ကောက်ခံတာတွေကိုမြန်မာနိုင်ငံနဲ့ဆောင်ရွက်နေတာလည်းဖြစ်ပါတယ်တစ်ချိန်တည်းမှာပဲပြောင်းလွှတ်တော်မှာဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်တဲ့ခေါ်မှုကော်မတီကလည်းပုံမှန်436ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ကြမလဲဆိုတာကိုဆွေးနွေးမှုတွေလုပ်တဲ့နေရာမှာအခန်းလေးကနေပတ်သက်ပြီးတော့ပြင်ဆင်စရာရှိတာတွေကိုလေ့လာမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့အဲ့ဒီကော်မတီမှာပါဝင်တဲ့အမျိုးသားတော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ကဗျာဟိုပုစည်းပုံခြေခံဥပဒေရဲ့ခန်းစနစ်ကစကြတော့ပေါ့လေခန်းစနစ်ပြင်အခန်း1အခန်း5အခန်း3အခန်း4ကိုအခုရောက်နေပါတယ်အခန်း4မှာလေးပြည်တော်သူ့လွှတ်တော်ကဏ္ဍပြီးသွားပြီပြည်သူ့လွှတ်တော်ကဏ္ဍကိုရောက်နေပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးအရေးချင်းလေးတွေနဲ့ပတ်သက်လို့ဒီနေ့မနေ့မှာဆင်းနေပြီပါဘူ
းအခုကျင်းပတဲ့လွှတ်တော်စည်းဝေးရာဇူလိုင်လကုန်ပိုင်းမှာအဆုံးသတ်မှာဖြစ်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဒီလွှတ်တော်စည်းဝေးတွေပြီးရင်ခဏရဏနာမှာဖြစ်ပြီးတော့လာမယ့်စက်တင်ဘာလလွှတ်တော်စည်းဝေးတွေပြန်လည်စတင်တဲ့အခါမှာကော်မတီအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲမတိုင်ခင်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အစီအစဉ်ကစားတစောင်းထွက်ပေါ်လာအောင်ကော်မတီအနေနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်တရင်ပေးပို့ထားတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာတော့စကိုင်းတိုင်းကံဘလူးမြို့နယ်အတွင်းကတိမ့်စီခံထားရတဲ့လမ်းမြေတွေပြန်ရရေးထွန်းတုံးတိုက်ပွဲဝင်နေတဲ့လယ်သမားတွေကူညီနေသူတွေကိုဒါမှမဟုတ် ကျေးရွာအုပ်ချုပ်ရေးမှုကိုပါထောင်နှံချမှတ်အပြစ်ပေးလိုက်ပါတယ်ဥပဒေအကြောင်းအရယာတင်ရထိုက်တဲ့ခုခံခြေပါဝင်အောင်မရခဲ့ပဲထောင်နှံအပြစ်ပေးခံခဲ့ရတာပါစစ်တပ်ကတင်းထားတဲ့မြေတွေထဲကနေပြီးတော့မူလပိုင်ရှင်တွေကိုပြန်ပေးတာတွေရှိနေတယ်ဆိုတဲ့ကြားကပဲအခုလိုဖြစ်ရလေတွေကလည်းရှိနေသေးပါပဲအပြည့်စုံကို VOA
သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်စကိုင်းတိုင်းကမ်ဘလူမြို့နယ်ထဲမှာတောင်သူတွေဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကစစ်တပ်ကလက်ချင်ရေးကွင်းဖြစ်တင်းထားတဲ့တောင်ရာတွေပေါ်မှာ ထွန်းနှုံးတိုက်ပွဲဆင်နွှဲခဲ့တာပါစစ်တပ်ကတနက်တင်နဲ့ပစ်ဖောက်ပြီးချင်းချောက်မှုတွေလုပ်ခဲ့ပြီးမဲ့ထွန်းနှုံးတိုက်ပွဲကတော့ဆက်ပြီးတော့လုပ်နေသေးဖြစ်ပါတယ်ဒီထဲကလေသမားရဲ့ကူညီသူတွေလေသမားတွေနဲ့ကျေးရွာအုပ်ချုပ်ရေးမှုတွေကိုဇူလိုင်လ14ရက်နေ့ကပိုင်နဲ့ကျူးလွန်မှုအပါအဝင်ပုံမှတ်တင်နဲ့ထောင်နှံတွေကိုကမ်ဘလူမြို့နယ်တရားရုံးကနေချမှတ်လိုက်ကြောင်းတောင်သူတူဦး ကိုယ်စောမင်းဆိုတော့ထောက်ရှာအင်ကသူကထောင်နာနှစ်နှစ်ရောအားလုံးလည်းအဆူပေါင်း၆ဦးလေးခွန်လေးနှစ်ခွန်အဲ့နဲ့ကြီးလုံးမှုနဲ့တိနာချက်စီးမှုပေါ့အဲဒီကနေ့မနေ့ပဲမိသားစုတွေကနေပြီးတော့အနည်းဆုံးဖြစ်တဲ့ရွှေဘူထောင်ကမ်းလူမျိုးနဲ့အနည်းဆုံးဖြစ်တဲ့ရွှေဘူထောင်ကိုသွားပြီးစုံစမ်းနေကြတယ်အဲရွှေဘူထောင်မှာပဲဦးရောက်တယ်အခြားထောင်တွေမှာပဲဦးပို့လိုက်တယ်သူဒီမဟုတ်လို့ရှ
လေသမားတွေကိုထောင်ချလိုက်တာနဲ့ပတ်သက်လို့ရန်ကုန်မြို့ကရှေ့နေဦးအောင်သူရိန်ထွန်းကလည်းအခုလိုပြောပါတယ်ရှင်းနေရှင်းငားရဲ့သူချေခွင့်ခွင့်ရေးကိုဘုရားရုံးကပေးခဲ့မှာဖြစ်ပါတယ်ရှင်းနေငားရဲ့ခွင့်ရေးနဲ့နိုင်ငံသားပြောရဲ့ခွင့်ရေးရပြည့်ထားတဲ့နိုင်ငံသားပြောရဲ့ခွင့်ရေးကိုရရှိပြီးဖြစ်ပါတယ်ဒီလိုခုခံချေပါဝင်မပေးဘဲနဲ့ထောင်နဲ့ချမှတ်လိုက်တဲ့ဆိုရင်တော့ဒါဘု
Yoga, then you get beaten now. Down the rega, pig it, John Laga Sabi, Tono type where low song eraba, Sitaga, Mimo Yamaro, the Natty Net, Cholan Picamuri, low song evare, Mie de Ubri Ne, Mangibe, Tinsitare, Miarin Patalo, Down the rego, Pansy Town Chajinha, Ubri Ne, Mangibulole, Shane, Oo on to rain Tonga Subare.
Just a Google name, Yamananga, Mietay Elvine, and Mietain Tarim Hobu, Raja, Mietay Winne, Minivet, Saint Tarim, Miria, Tiaw, and Nashikim Hobu, Tuba, Tainty Tarim, Yare Colongo, Tiamu, Tainty Tabido, Tiawin, Tayone, Dilu Tauzan, Larigo, Tauran, Chamada, Tianara Mushibu,
Yama Sitakaro, Throw Taint Tare, Lemmy, the Chogu, Pianle, Soloma, Pichang, Pioso Gabi, the Chom Miri Guru, Pianle, Piamam, Hobulole, Pioso Taraba, Bigger Laga, Yama Nangango Layo Lepakere, American Letter Nangajai Winji, Dram Malin Noski, a keys in Dreamaro, Yama Tamro, Kagwe Uzijo, Bujo Timmy online, dress on Ebi, Yama Sitaka, Tainty Tare, Lea Murigo, Pansion, Tampian Lepe, a ye bowing, Luke, ye Kesarigule, Swinigere, so be Pio Bare, Tamro da Bibi, Nanga Kagwe Swan ye, Jim with the Carigo. Tija Lina Swa Lina Yi, Lu Kun Yi Liza Lina Mu, Matu Gwebya Mugu Lekanjin, Ayata Tencho Mugu Taukan Yi Sare, American Sita Ye Kan Yu Jetri Gule, Shin Lin Pyo Su Gere Lu Su Vare Shin.
Maima Tadin Pipo Dwara Ba, Aku Sala Nasin Ya Margaro, Sai Lu Udu Gau Kore, Shaba Dle San Yangwe Pao Ga Mu San Ya, Nangadaga Nila Gan Siwe Dukuma, Tiny Madagascar Nangan Rego, since when it did the Amo in Kondo and Murigo, yet Dambo Majoza Busoye, Danka Ye U Muri, Chama Tamelo, three baby all like barre. They out to Lea Shigere, the Rindapaja, Dini Lagan, Chimpaya, Geneva Mugane, Lisa Schlein, the Rimpe Boat Harao, Makim Putwiga, Piopia Bibame.
Tiny Madagascar Nangan in eh, since where in it, Shapa, the Muithin net, the Amo, Yang Chamurigo, Songta, Ye U Sayatari Mlona Busoye, Negaya Danka, Ye U Murigo, Pimitanta, Yesayali Melo, Toyan three San Yawa Mumia Saya, Negaga, Siwigani three Pilai Dawa. တော်ရဲတရဝါတွေတရားမဝင်ကုန်သွယ်မှုဟာနှစ်စဉ်ဒေါ်လာတန်ပေါင်း2000ဘူးလောက်ရှိတယ်လို့ site အဖွဲ့ကပြောပါတယ်။ဒါပေမဲ့အဖိုးတန်သစ်တွေနဲ့ရေတရဝါမျိုးစိတ်တွေတရားမဝင်ကုန်သွယ်မှုကနေနှစ်စဉ်ရတဲ့ဒေါ်လာတန်ပေါင်း3000ချီနဲ့နှိုင်းစာမယ်ဆိုရင်တော့ဒီပမာဏကအတော်ကိုနည်းပါးသွားတာပါ။အကျိုးမြတ်များလာတဲ့ဒီတရားမဝင်ကုန်သွယ်မှုတွေဟာအရင်ကတခါမှမရှိခဲ့ဘူးတဲ့အခြေအနေအစ်စ်မျိုးနဲ့ဆူဆူဝါးဝါးဖြစ်နေပြီးတော့ဒါကိုရပ်တန့်ပြင်ရလိမ့်မယ်လို့တော်ရဲတရဝါစောက်ရှောက်ရေးလှုပ်ရှားသူတွေကပြောပါတယ်။ကမ္ဘာဝကအကြီးဆုံးမောက်ကိုဈေးကွက်ရှိရာထိုင်းနိုင်ငံရဲ့စင်ဆွဲဈေးကွက်ဟာအာဖရိကနိုင်ငံတွေကခိုးဝင်လာတဲ့စင်ဆွဲတွေကြောင့်ပိုပြီးတော့အားကောင်းနေပါတယ်။ size အဖွဲ့ကရရှိတဲ့စရင်အရာတရိတ်ဆန်တွေကိုတက်ဖြတ်သူတွေဟာနှစ်စဉ်အာဖရိကစင်2000ကျော်ကိုတက်ဖြတ်နေကြတယ်လို့ဆိုပါတယ်။ဒီအဖွဲ့ရဲ့အမြဲတမ်းကော်မတီဥက္ကဋ္ဌ Austin Strogerson ကတော်ရိုင်းတရဝါတရားမဝင်ကုန်သွယ်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေကိုကြက်ကြက်မမတ်လှုပ်ဆောင်သွားဖို့ထိုင်းနိုင်ငံကိုသတိပေးခဲ့တဲ့အကြောင်းအခုလိုပြောပါရစေ
။ They were given set deadline to report back to the standing committee.
ဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့အမြဲတမ်းကော်မတီကိုအစီရင်ခံဖို့အချိန်တတ်မှတ်ပေးထားပါရစေ။ကျွန်တော်ပြောခဲ့သလိုပဲပြည်စည်းထုတ်လုပ်သူတင်ပို့သူရောင်းဝယ်ဖောက်ကားသူစသဖြင့်ဒီလူတွေအလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးရလတ်ကောင်းတွေထွက်လာအောင်ထိုင်းနိုင်ငံအနေနဲ့လှုပ်ဆောင်ရပါလိမ့်မယ်။တကယ်လို့မလုပ်နိုင်ဘူးဆိုရင်တော့ထိုင်းနိုင်ငံအနေနဲ့ site အဖွဲ့ကစီရင်ပြုစုထားတဲ့မျိုးစိတ်ပေါင်း 3,500 နဲ့ဆိုင်တဲ့ဘယ်လိုကုံသွယ်မှုမျိုးပဲဖြစ်ဖြစ်ဒီလိုကုံသွယ်မှုတွေအလုံးရဆိုင်ခံရတာကန့်သက်ပိတ်ပင်ခံရတာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်
။တက်ခက်ရင်းယူမှုတွေဖြစ်လာခဲ့မယ်ဆိုရင်တော့ထိုင်းနိုင်ငံအနေနဲ့လက်ရှိရောင်းဝယ်နေတဲ့တွားတွားသရဝါသရေနဲ့တစ်ခွအပါအဝင်အပင်အမျိုးမျိုးနောက်သရဝါမျိုးစိတ်အမျိုးမျိုးကိုအချိုးအမြတ်များများရပြီးတော့ကုံသွယ်နေတာတွေကိုထိခိုက်သွားမှာဖြစ်ပါတယ်။တက်ကြွလှုပ်ရှားသူတွေကတော့ဒီလိုအေးအေးယူမယ်ဆိုတဲ့ကိစ္စကိုကြိုးစားကြပါတယ်။ကမ္ဘာကြီးဟာမျိုးတုံးတော့မဲ့အာဖရိကစင်တွေကိုကယ်ဆယ်ဖို့ခြေလမ်းကြီးကြီးလှမ်းပြီးတော့လှုပ်ဆောင်ရတော့မှာဖြစ်တယ်လို့သူတို့ကဆိုပါတယ်။ဗီယက်နမ်နိုင်ငံနဲ့မိုဇမ်ဘစ်နိုင်ငံတွေကချက်တွေကိုတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေကိုလည်းလျှော့ချဖို့အတွက်ဒီနိုင်ငံကအစည်းအဝေးကကြိုးစားနေပါတယ်။ဒီလိုသတိဆန်တွေကိုတရားမဝင်ကုန်သွယ်မှုတွေရပ်တန့်နိုင်အောင်မကြိုးစားဘူးဆိုရင်ဒီနိုင်ငံတွေအနေနဲ့လည်းတက်ခက်အေးအေးယူခရမယ်ဆိုတာကိုသတိပေးထားပါတယ်။အဖိုးတန်သစ်တွေတရားမဝင်ကုန်သွယ်မှုအခြေအနေနောက်ဒါရီကိုကုန်သွယ်ရလမ်းကြောင်းတစ်လျှောက်နိုင်ငံတွေမှာအခောက်အခုံဌာနတွေကဘလို့အေးအေးယူဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့ဆိုတာတွေကို sites committee ကလေ့လာသုံးသပ်နေတာဖြစ်ပါတယ်။မာရာဂါစကာနိုင်ငံကနေတရားမဝင်တင်ပို့လာတယ်လို့တန်တရားရှိတဲ့တမွေးသစ်နဲ့တန်ချိန်4000ကျော်ကိုနိုင်ငံတော်များများမှပြန်လည်ဖမ်းဆီးသိမ်းယူခဲ့ပါတယ်။မာရာဂါစကာကနေလာတဲ့တရားမဝင်သစ်တွေနဲ့ကုန်သွယ်မှုတွေရဲ့ပမာဏဟာစိုးရိမ်စရာအဆင့်ကိုရောက်နေတယ်လို့ဆိုပြီးဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ဂျီအိုဗန်နီကိုဗီယဲလိုကပြောပါတယ
် We are all sadly aware I can say that illegal logging accounts for up to 30% of the global timber trade
ဒီကိစ္စကိုကျွန်တော်တို့စိတ်မကောင်းစွာပဲအားလုံးသိပါတယ်တရားမဝင်သစ်ကုန်သွယ်မှုဟာကမ္ဘာလုံးဆိုင်ရာသစ်တွေရဲ့30ရာခိုင်နှုန်းပမာဏရှိပါတယ်ဒါအရှိတောင်အရှာနဲ့အမေဇုန်တောတွေမှာရောအာဖရိကအလယ်ပိုင်းဒေသတွေမှာပါမုတ်တုံတစ်တော့ပြုံတိမှုတွေကို50ရာခိုင်နှုန်းကျော်အထိဖြစ်စေနိုင်တာပါဒါသဘာဝပေါက်ပင်တွေသဘာဝဖြစ်တည်မှုတွေနဲ့ဇီဝမျိုးစေ့ကွဲပြားမှုတွေကိုအကြီးအကျယ်ဆုံးရှုံးစေတဲ့အကြောင်းရင်းတရားလည်းဖြစ်ပါတယ်မာဒါဂတ်စကာမှာတရားမဝင်သစ်ကုန်သွယ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ကိုဓာတ်ရိုက်တက်ရောက်မှုဖြစ်စေတဲ့အထိတစ်ခုကတော့လက်ရှိတက်တော်တွေအများအပြားတည်ရှိမှုအထူးသဖြင့်ရှားပါလီမာမြောက်မျိုးတွေရဲ့တည်ရှိမှုကိုဖျက်ဆီးပစ်နေတာဖြစ်ပါတယ်
နောက်လာမဲ့ site အဖွဲ့ရဲ့အစည်းအဝေးကိုတော့2015ခုနှစ်မှာပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီအချိန်မတိုင်ခင်အခုသတိပေးခံရတဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့ဒီအေးအေးယူဆောင်ရွက်ချက်တွေမှာတိုးတက်မှုအခြေအနေတွေကို site အဖွဲ့ကိုပြန်ပြီးတော့အစီအခံကြရမှာဖြစ်ပါတယ်။ဒါမဲ့ဒီတော်ရိုက်သရဝါတရားမဝင်ရောင်းဝယ်ဖောင်ကွာမှုတွေကိုရပ်တန့်အောင်ဘယ်လိုလှုပ်ဆောင်မလဲဆိုတော့တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်ရမယ့်စီမံကိန်းတရက်ကိုတော့လာမဲ့ August လနောက်ဆုံးထားပြီးတော့တင်ပြသွားရမှာဖြစ်ပါတယ်။အဲ့ဒီလိုမတင်ပြနိုင်ရင်တော့အေးအေးယူတက်ခတ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်ရှင်။
မက်ကင်ဖြူထွေပြောပြသွားတာပါဒီနေ့အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးနဲ့ဒိုင်းလိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်ဒါမှမဟုတ်လဲတေးသတင်းလက်ဆောင်တောင်းလို့တယ်ဆိုရင်ဖြင့် email လိပ်စာကတော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတောဒရှင်များခင်ဗျာတောဒရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေပါလိုင်းတိုမီတာ25 32 51ကို51တို့ကနေထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လှေလိုင်းအစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးတင်ပြပေးမှာပါ American ပြည်ထောင်စုကိုခိုးဝင်ပြီးလူဝင်မှုထိန်းသိမ်းရေးအချင်းစခန်းတွေမှာတောင်းတင်နေတဲ့ကလေးငယ်ထောင်ပေါင်းများစွာကိုဆက်လက်ထိန်းသိမ်းထားပြီးမူရင်းနိုင်ငံတွေကိုပြန်ပို့ပေးနိုင်ရေးလုပ်ငန်းစဉ်တွေလှိမ့်လင်းမြန်မြန်ဆောင်ရွက်သွားဖို့ဒါအပြင်မက္ကဆီကိုနဲ့ထိစပ်နေတဲ့အမေရိကန်နိုင်ငံသားဒေတာလုံခြုံရေးပုံမျိုးကိုတိုးမြှင့်ဖို့စတာတွေအတွက်သမ္မတအိုဘားမားကတင်ပြတောင်းဆိုထားတဲ့ဗန်နာငွေတန်း4,000ကိုအတီးပြုတ်ပေးမပေးလွှတ်တော်မှာဒီတစ်ပတ်အတွင်းသဘောထားပေါ်ထွက်လာပွဲရှိပါတယ်ဒီရေးဟာအမေရိကန်နိုင်ငံရေးမှာကွဲလွဲချက်တွေအကြီးအကျယ်ရှိနေတဲ့အရေးဖြစ်တယ်လို့ VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကတင်ပြပေးပါမယ
်နိုင်ငံ내ကိုမိဘတွေမပါဘဲခိုးဝင်လာပြီးထိန်းသိမ်းရေးစခန်းတွေမှာအပြည့်ဖြစ်နေတဲ့အမေရိကတိုက်အလဲပိုင်းနိုင်ငံကကလေးငယ်တွေကိုလက်ရှိအမေရိကန်ဥပဒေတွေအရမူရင်းနိုင်ငံတွေကိုမြန်မြန်ဆန်ဆန်ပြန်ပို့ပေးလို့မရတဲ့အခြေအနေဟာစိတ်ပျက်စရာပါပဲလောလောဆယ်မှာတော့နေကြာဒေတာကိုပို့ပြီးလုံခြုံရေးတင်းကျပ်အောင်အရင်လုပ်ရလိမ့်မယ်လို့ Republican အောက်လွှတ်တော်အမတ် Bob Goodlick ကပြောပါတယ
် Yes we should do targeted appropriation
ဘုန်းလာသူတွေကိုဖမ်းဆီးထိန်းသိမ်းပြီးနှင်ထုတ်နိုင်ရေးတရားစီဖို့တိကျတဲ့လုပ်ငန်းစဉ်တွေကိုရွေးချယ်ထောက်ပံ့ရပါလိမ့်မယ်အခုသမ္မတဥပမာတင်ပြတောင်းဆိုထားတဲ့ budget မှာတော့ဒီလူကြီးနဲ့ကလေးငယ်တွေကို American ပြည်ထောင်စုရဲ့ထောက်ဝင်လာရေးစက်ပြီးလုပ်ပေးသလိုဖြစ်နေပါတယ
်နေဆက်လုံခြုံရေးကိုတင်းကျပ်ဖို့ပို့ပြီးလုပ်ရင်တောင်မှပဲ American လက်ရှိဥပဒေအရမက္ကဆီကိုနိုင်ငံသားမဟုတ်တဲ့သူတွေဆိုရင်ချက်ချင်းနှင်မထုတ်ပဲလူဝင်မှုကြီးကြပ်ရေးတရားရုံးမှာရင်ဆိုင်ရှောက်ထားပိုင်ခွင့်ရှိနေတာမို့ပြဿနာရှိနေသေးတယ်လို့ American ရှေ့နေချုပ် Eric Holder ကပြောပါတယ
် The immigration laws are being enforced
လက်ရှိလူဝင်မှုကြီးကြပ်ရေးဥပဒေတွေကိုတုံးပြီးတက်နိုင်သမျှလှုပ်ဆောင်နေပေမဲ့အထူးသဖြင့် America တိုက်အလဲပိုင်းနိုင်ငံတွေကအရွယ်မရောက်သေးသူတွေအကြီးအကျယ်ခိုးဝင်လာနေတဲ့ပြဿနာကိုရင်ဆိုင်နေရတာမို့ဒီဥပဒေနဲ့စနစ်ကြီးတရက်လုံးကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါပြီ
လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုအထက်လွှတ်တော်ကမနှစ်ကအတည်ပြုခဲ့ပေမဲ့အောက်လွှတ်တော်မှာမဲမခွဲသေးပဲတန့်နေပါတယ်ဒါတော့မှပဲလွှတ်တော်အမတ်ချုပ်ကသမ္မတအိုဘားမားကိုပဲအပြစ်ဖို့နေပါတယ် Republican အထက်လွှတ်တော်အမတ် John Cornyက
for people to travel
အမေရိကမှာခွင့်လန်းတွေရှိတာမဟုတ်လို့အကြမ်းဖက်မှုတွေရှိနေတဲ့နိုင်ငံတွေကလူတွေလာကျင်ကြတာကျွန်တော်တို့နားလည်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းသမ္မတဥပမာကဥပဒေတွေကိုတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုတဲ့သဘောပြသနေတာမို့အခက်အခဲမျိုးမျိုးကြားကနေပြီးတော့ကလေးငယ်နဲ့မိဘတွေကိုမျက်စိမှိတ်စွန့်စားပြီးတော့လာကြဖို့အားပေးနေတယ်လို့လည်းဖြစ်နေပါတယ
်ဒီဆွဆွဲချက်ဟာအခြေမြင့်မရှိဘူးလို့ဒီမိုကရက်အထက်လွှတ်တော်အမတ် Robert Menendez ကပြောပါတယ်
easy to say no
ဒီကံအလုပ်ဖြစ်အောင်လုပ်ဖို့တဲ့ဝေဖန်တာကပိုလွယ်ပါတယ်လူဝင်မှုကြီးကြပ်ရေးပြဿနာကိုလွတ်တော်မှာမဖြေရှင်းနိုင်သေးလို့သမ္မတကအစိုးရလုပ်ပိုင်ခွင့်အာဏာသုံးပြီးလုပ်နေတာကိုအကောင်းမမြင်ပဲဝေဖန်နေကြတာတွေကိုပဲတွေ့နေရပါတယ်ဒီလိုပဲဆက်သွားနေလို့တော့မရပါဘူးနိုင်ငံကြီးကစားနေကြမယ်အစားနိုင်ငံအကျိုးအတွက်ထိထိရောက်ရောက်လုပ်ကြဖို့လိုနေပါပြီ
အမေရိကန်ကွန်ဂရက်လွှတ်တော်ဟာဩဂုတ်လဆန်းကနေစက်တင်ဘာလဆန်းအထိနားမှာမှုလက်ရှိတင်ပြထားတဲ့သမ္မတဥပမာရဲ့လူဝင်မှုကြီးကြပ်ရေးဘတ်ဂျက်ကိုဆုံးဖြတ်ပေးဖို့လဲအချိန်သိမ့်မကြတော့ဘူးဖြစ်နေပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့တောတာရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခွင့်အစီအစဉ်ရဲ့အလှည့်ကိုရောက်လာပါပြီ။ကိုအောင်လွင်ဦးစီစဉ်ထုတ်လုပ်ပြီးစီစဉ်ပြီးထုတ်လုပ်သူကတော့မတ်သိန်ကြီးထိုက်ဖြစ်ပါတယ
်တရရှိမြက်မြာမကြာခင်ကတည်းကမီဒီယာသမားတချို့ဒီနိုင်ငံတော်လျှို့ဝှက်ချက်ကာကွယ်တဲ့ဥပဒေနဲ့နှစ်ရှည်ထောင်နှံနေချမှတ်လိုက်တဲ့ကိစ္စဟာတရားမျှတပါရဲ့လား နိုင်ငံတော်လူညွန်ရေးထိပါစီရဲဆိုတဲ့အမှုဟာဘလို့မျိုးတွေဖြစ်နိုင်လဲဆိုတော့ကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။ဥပဒေရေးရကျွမ်းကျင်သူတွေမီဒီယာလောကပုဂ္ဂိုလ်တွေပါဝင်ဆွေးနွေးမှာပါ။အရင်ဆုံးတော့တော်တာရှင်တွေပို့ထားတဲ့စာရေးရတချို့ကိုကျွန်တော်တို့အချင်းယုံဖော်ပြပေးချင်ပါတယ်။ဥဆိုးလွင်ရေနံညောင်းအရှင်းနေဆိုပြီးတော့ပေးပို့ထားတဲ့စာရေးမှာတော့1923နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နှံစနစ်ချလိုက်တာကြတော့အတော်စိတ်မကောင်းဖြစ်မိပါတယ်။အင်္ဂလိပ်အစိုးရထံကလွတ်လပ်ရေးရထားတာလည်းကြာပြီဒီဥပဒေနဲ့အပြစ်ပေးတာအင်္ဂလိပ်အစိုးရရဲ့ဩဇာတက်ရောက်သလိုဖြစ်နေပါတယ်။ဒါကြောင့်လဲလွတ်လပ်ပြီးချုပ်ချာအာဏာပိုင်တိုင်းပြည်အဖြစ်ထင်ရှားဖို့သမ္မတကြီးအနေနဲ့လည်းနိုင်ငံတရားဝင်အကြီးအကဲဆိုတာပြသဖို့ဆိုရင်အင်္ဂလိပ်လက်ထက်ကဥပဒေတွေကိုပဲဖျက်သိမ်းပြီးဆိုပါတယ်။ဒီလိုပဲဥမင်းအောင်ကရင်ပြည်နယ်ကတော့ဒီဆုံးဖြတ်ချက်ရတဲ့နှံပြည်စုပ်ကိုမြောက်နဲ့ပြစ်တယ်လို့ပဲဆိုပြီးသူကတင်စားပြောပါတယ်။မလေးရှားကကိုအောင်ကလည်းလုံးဝမတရားပါဘူးတဲ့။ဒီလိုပဲကာတွန်းပုံတွေနဲ့မကျေနပ်တာတွေကိုဖိုးလိုက်တာတွေလည်းကျွန်တော်တို့ရထားပါတယ်။ဒီလိုပဲမန္တလေးကဥလားမြင့်ကတော့ရာဇဝင်နဲ့ခြေပြီးတော့ဒီစီရင်ချက်နဲ့ပတ်သက်လို့စာစောင်ပို့ထားပါတယ်ကိုငင်းချမ်းကျေးဇူးပြုပြီးဖတ်ပြော
ယူနီတီဂျာနယ် CEO နဲ့သတင်းတောက်၄ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်တာဟာလုံးဝတရားမျှတမှုမရှိပါတမရကြီးဦးသိန်းစိန်ဟာဦးနေဝင်းလိုစစ်တပ်ဆိုတာပြည်ရင်မိုးပေါ်ထောင်မပစ်ဘူးတဲ့တဲ့ပစ်တယ်ဆိုပြီးမစီမဆိုင်မိန်ကွန်းနဲ့ထည့်ပြောတယ်လို့အပြေးလွှာမန္တလေးပြည်ပခမိန်ကွန်းနဲ့ထည့်ပြောပြီးတကယ်လှုပ်လိုက်တာကြောင့်ဘာမျိုးဘိုးတူလို့မှတ်ချက်ချခြင်းပါတယ်1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှတုံးမြင့်ဆောင်29ဟာဗြိတိရှ်ကိုလိုနီအစိုးရကကျွန်ပြုထားတဲ့နိုင်ငံတွေကိုဖိနှိပ်အုပ်ချုပ်ဖို့ရည်ရွယ်ချက်နဲ့ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ပါတယ်။အခုဆိုရင်နှစ်ပေါင်း90ကျော်နေပြီးမိခင်ဗြိတိန်နိုင်ငံမှာတော့1989ခုနှစ်ထဲကဖျက်သိမ်းခဲ့ပြီးဖြစ်ပါတယ်။အဓိကအချက်ကကိုယ့်နိုင်ငံလျှို့ဝှက်ချက်ကိုတခြားနိုင်ငံရောင်းစားတာလည်းမဟုတ်သတင်းသမားလည်းဖြစ်တော့အများပြည်သူကိုသဘောရိုးနဲ့သတင်းပေးကျင်နေဆိုတာပေါ်လွင်နေပါတယ်။
ဒါကတော့ဥလားမြင့်မန္တလေးပေးပို့ထားတဲ့စာကိုကျွန်တော်တို့အချင်းချင်းရင်ဖော်ပြတာပါဆိုတော့ဒီမီဒီယာသမားတွေကိုထောင်ချတာမတရားဘူးဆိုပြီးမြင်နေတာတော့ဟိုတော်တော်လေးကြေကြေပြင်းပြင်းရှိနေတယ်လို့ဆိုရမှာပါဆိုတော့ဒီမှုကနိုင်ငံတော်လူညွန်ရေးကိုထိပါတဲ့အမှုနှစ်ရှည်ထောင်နဲ့ကြားခံထိုက်တဲ့အမှုလို့ယူဆလို့ရနိုင်မလားဟိုဆိုလိုတာတော့ပြစ်မှုနဲ့ပြစ်ဒဏ်ထိုက်တန်ပါရဲ့လားဆိုတော့ကျွန်တော်အရင်ဆုံးနည်းနည်းဆွေးနွေးကြည့်ချင်ပါတယ်ဟိုအချင်းချင်းပြီးတော့အကျိုးဆောင်ရှင်းနေဥကျော်လင်းအရင်ဆွေးနွေးပေးပါခင်ဗျာဒီအမှုသွားအမှုလားအရာဒီလိုနိုင်ငံတော်လူညွန်ရေးကိုထိပါတဲ့အမှုအနေနဲ့အရေးယူဖို့စီလျော်ပါရလ
ားဟုတ်ကဲ့ဥပဒေမှာကတော့ဗျာဘယ်လိုပြဿနာရှိလဲဆိုတော့ဥပဒေတိုင်းမှာ ingredient ဆိုရှိတယ်ဗျာ ingredient ဆိုသူ့ရဲ့အစ်စ်သာရပြတ်ထိုင်ခြင်းဒီအဲ့ဒါတွေပြည့်စုံမှအပြည့်ပေးလို့ရပါတယ်အခုအဲ့ဒီဥပဒေမှာဘာပါလာလဲဆိုလို့ရှိရင်တာမီတဲ့နေနေဖြစ်ကမယ်တာမီကတဲ့ prohibited place အဲ့တော့မရဘူးလေအမိတ်တို့ဒီတာမီကမယ်ဆိုတော့အဲ့ဒီချက်လည်းမပေါ်လွင်ပါဘူးပြီးတော့ဥပဒေရဲ့ချိန်ဆုံးတုံးတက်မှာဟိုကဘာပါလာလဲဆိုတော့ if any person for any purpose for the usual to the safety or interest of the state so hang on the a chou siwa ne lu lu ye ko chi kai pye pya au ngo be a che de sin mi de sin de ka le lu naw song chi mai chi chi shi ya me a lo so lo ye che shi de sa song ye da wo ye che so lu lai do bya ba lo phit daw le so chano lo sik ku yin go so yin mu phit daw le u ma da lo a ha la wo di ba kan nyaw wo be lo le ni paw ko shi a ko lo lo shi ma lo ya ba phit pu le ba so ba ga ma tu chu le သူရောလာပြေးတာတော့ဒီကုန်လုံးဝမယ်။ဘာလို့ရှိမှာကိုဗစ်ကောပတ်ပြမှာပဲဆိုပြီးတော့ပိုးကြီးထွက်တက်ခဲ့ဘူးလေ။အခုအဲ့ဒီနောက်ကအရာဝမီကအကျော်ပါလေပဲ။ဒီကုန်လုံးလိုရင်ငါတို့ထိခဲ့တယ်ဆိုလို့တော့ဒီလူတွေကကျေစာသိလို့ဖြစ်သွားတယ်ပေါ့ဗျာ။ကျွန်တော်တို့ခါကားရပါတယ်။အဲ့ဒီဥတွေကဥတွေတွေလုံးမယ်ဆိုရင် penalty for spying ဒါတုံးတယ်မှာပြန်ဆန်းထားတာပါ။ကာကြီးမှာ။အဲ့တော့ဒီရှုံများအတွက်ဖြစ်တာဆိုပြီးဘာလို့လဲဆိုတော့ဒါပြန်ထားပါတယ်။သူလိုမဟုတ်တဲ့အတွက်ကြောင့်ဒီပြစ်ဒဏ်ကိုခင်းလဲစေအောင်ဆိုလို့ရှိရင် penalty for reporting ဒါပေမဲ့ကိုချရတယ်ကွာဆိုလို့ရေးလိုက်ရင်လေဥပဒေနဲ့ညီညွတ်တော့နားထောင်ကောင်းလေးတယ်အခုတော့သူလျော်ဆိုပြီးချလိုက်တဲ့အတွက်ကြောင့်ဒါဆိုကျွန်တော်တို့ဟိုကတိကောင်းဖြစ်ပါတယ်အဲ့တော့ခက်လက်ရှင်အောင်ပြင်မထားဘူးတတိယတို့အပြစ်ပေးရှင်လည်းတတိယတို့ပြည်တို့ဖို့အတွက်ဥပဒေစည်းကြလည်းမရေဘူးကဘာစီကြီးအပြီးမှာပထမကဘာစီကြီးမှာပေါ်လာ1923အိန္ဒိယကိုလိုနီမှာပါအဲ့ဒီတော့ကျွန်တော်ဗမာပြည်တော်ခွေးတွေမဖြစ်သေးဘူးအဲ့ဒါအင်းနဲ့လုံးလိုက်တော့ခုခါဓာတ်ပုံတတ်တော်လည်းပဲတိုင်ကြီးတက်တဲ့ဓာတ်နဲ့ခုတ်ကန်ပြီးတော့ပြရမယ်လို့တော့မရှိမဆန်ခါရပါတယ်အဲ့ဒါလည်းအဲ့လိုခါလို့ကျွန်တော်ခံစားရပါတယ်
ဟုတ်ကဲ့ကျွန်တော်ဒီအာရှလူခွင့်ရေးကော်မရှင်ရရှင်းနေဦးမင်းလွင်ဦးလည်းရှင်းနေပါတယ်ဦးမင်းလွင်ဦးကဒီနိုင်ငံတကာမှာဦးမင်းလွင်ဦးကထိဆက်ပြီးလုပ်နေတော့ဥပဒေရေးရာအရာဒီစီရင်ချက်ဟာဟိုတရားမျှတမှုရှိရလို့မြင်လားခဗျာ
ဟုတ်ကဲ့ပါအစောဦးကျော်လင်းပြောသလိုပဲပေါ့နော်တရားဥပဒေကဒီဥပဒေရရေးယူတယ်ဆိုလို့ရှိရင်လည်းဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလိုက်နာဆောင်ရွက်ဖို့လိုတယ်ဆိုတော့ကျွန်တော်ဥုံပြောချင်ပါတယ်အဲ့တော့ကျွန်တော်တို့ဒီမှုတွေနဲ့ပတ်သက်လို့အများဆုံးထောင်နဲ့14နှစ်ဒီအဖြစ်ပိနေတာဖြစ်တဲ့အတွက်အထူးဥပဒေရကန့်သတ်ချက်တွေသီးသန့်ရှိတယ်ဆိုတာကျွန်တော်သိပါတယ်အဲ့တော့တရားစွဲဆိုဖို့ခွင့်ပြုမိန့်လိုတယ်အဲ့တရားစွဲဆိုဖို့ခွင့်ပြုမိန့် ရတဲ့အခါမှာဒါတွေဆွဲဆိုရမယ်ဆိုပြီးတော့ဥပဒေမှာအတိအလင်းပြဋ္ဌာန်းထားတာရှိပါတယ်အခုကတော့တရားဆွဲဆိုဖို့ခွင့်ပြုမိန်တော်မတောင်းရသေးပဲနဲ့နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်ဆိုပြီးတော့နိုင်ငံတော်သမ္မတကနေပြီးတော့ဥပဒေချိုးဖောက်မှုဇာတ်မြတ်ရှိတဲ့သူတွေကိုအရေးယူဖို့ဆိုပြီးညွှန်ကြားတဲ့အတွက်ဒီကိစ္စပေါ်ပေါက်လာတယ်လို့ကျွန်တော်သိရပါတယ်အဲ့ဒီတော့ကဒီကိစ္စကိုစုံလန်းစစ်ဆေးမယ်ဆိုလို့ရှိရင်ပြည်ထရေးဝန်ကြီးဌာနရဲ့ကွန်ပျူတာတွေလိုတယ်။ဖမ်းမယ်ဆိုလို့ရှိရင်လည်းတရားရုံးအစီအစဉ်ငါထုတ်ပြီးတဲ့လူပတ်ဝန်ထမ်းတွေနဲ့ဖမ်းမှာဖြစ်တယ်။အဲ့ဒါတွေကိုလိုက်နာဆောင်ရွက်ခြင်းမရှိဘဲနဲ့အခုဖမ်းဆီးရေးယူထားရတယ်ဆိုတာကိုကျွန်တော်အပြစ်ပေးထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့တကပေးထားတဲ့ပြစ်ဒဏ်ငါလည်းအစိုးရပြောသလိုမျိုးတရှုလုပ်တဲ့ပြစ်ဒဏ်နဲ့ပြစ်ဒဏ်ချမှတ်ထားတဲ့အတွက်ဒီဥစ္စာကပြင်းထန်လွန်းနေလို့ကျွန်တော်ယူဆတယ်။အစိုးရဥပဒေမှာသတ်မှတ်ထားတဲ့အတိုင်းတာမြင့်နေမီကန့်သတ်နေမီလို့အတိအလင်းကြီးညာပြီးတော့ဆိုင်းဖို့တွေထောင်ထားတယ်။အများပြည်သူကိုလည်းဝင်ထွက်သွားလာခွင့်မပြုအောင်ကြီးညာပြီးတော့ထုတ်ပြန်ထားတဲ့ကိစ္စဖြစ်တယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ထွေးတူပြောပြရမလို့ပါဘူး။အခုကအဲ့ဒီလိုစောင့်ဝင်ထားတာဒီမရှိတဲ့အကြောင်းကိုလုံခြုံရေးရရှိတဲ့ထွက်ဆိုချက်အရာတော်၎င်းနောက်ပြီးတော့ဒီသူဘုံကြီးကျော်စိုးဦးတည်ရလူကိုယ်တိုင်ထွက်ဆိုချက်ရတော့လည်းကောင်းကျွန်တော်တို့အမှုတွေဒီမှာပေါ်ပေါက်တယ်ဆိုတော့ကျွန်တော်တို့သိရတယ်။နောက်ပြီးတော့တခါဒီအမှုမှာတက်တည်ဖြစ်ထွက်ဆိုမဲ့ဆိုရပဲတက်တည်ဖြစ်ထွက်ဆိုမဲ့ကြိုးရသူကြိုးရသားတွေကိုလည်းတက်တည်ဖြစ်မထွက်ဆိုခင်မှာပဲဒီ SB ကနေပြီးတော့ရုံးမှာခေါ်ယူထိန်းသိမ်းထားပြီးတော့လမ်းမဆက်သွေးခက်ခဲတဲ့အတွက်ရုံးမှာ3-4ရက်ကြိုတင်ပြီးတော့ထိန်းသိမ်းထားပြီးတော့မှတရားရုံးမှာထွက်ဆိုခိုင်းနေဆိုတဲ့ကိစ္စရပ်တွေကလည်းမဖြစ်သင့်တဲ့ကိစ္စရပ်ဒီလိုကျွန်တော်တို့ကမြင်ပါတယ်။ဒါကြောင့်ဒီလိုမျိုးလွတ်လပ်တဲ့တရားစီရင်မှုမရှိတဲ့တရားခွင်ကစစ်ဆေးစီရင်ဆုံးဖြတ်ထားတဲ့အမှုတွေဟာကျွန်တော်တို့အုပ်ချုပ်ရေးအာဏာပိုင်ရဲ့လွှမ်းမိုးမှုကိုမလွန်ဆန်နိုင်မဲနဲ့စစ်ဆေးစီရင်နဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ဒီလိုပဲကြောက်ယူထင်မြင်သုံးသပ်တယ်။ပေးထားတဲ့ပြစ်ဒဏ်ကအလုံးမြင့်မာလုံးနဲ့တခြားအထူးဥပဒေနဲ့အရေးယူပေမဲ့လည်းတာမန်ရာသွေးတိုက်တင်တဲ့ပြစ်ဒဏ်အနေနဲ့ပြောင်းလဲပြီးအပြစ်ပေးလို့ရပါတယ်အဲ့ဒီလိုအပြစ်ပေးခြင်းမဟုတ်ပဲနဲ့ဒါသတင်းမီဒီယာလောကကသတင်းမီဒီယာသမားတွေကိုတမင်သက်သက်6လန့်နဲ့အနေနဲ့အပြစ်ပေးလိုက်တယ်လို့ကျွန်တော်ကတော့ခံစားရတယ်ဥပဒေရလည်းထင်မြင်ချက်တွေရဒီလိုပဲသုံးသပ်မိပါတယ
်ဟုတ်ကဲ့ဒီဟိုကောက်ခွဲတခုရှိတာကုကိစ္စမှာဒီကာကွယ်ရေးပစ္စည်းစက်ရုံကိုဒီဓာတ်ပုံခိုးရိုက်တာတို့တားမြစ်နေမြတဲ့ဝင်နေဆိုပြီးတော့သတင်းသမားတွေဘက်ကမလုံတင်မလုံထက်တဲ့လောက်ရမျိုးဆိုပြီးအာဏာရှင်တွေဘက်ကပြောတာတွေလည်းရှိနေပါတယ်။ဟိုဒီမနေ့တနေ့ရပဲပြင်ကြားရေးဒုတိယဝန်ကြီးဦးရထွက်ကလည်းကျွန်တော်တို့ VOE ကိုထပ်ပြောပါတယ်။သတင်းရဖို့တားမြစ်ကန့်သက်ထားတဲ့နေမြတဲ့ကိုအယောင်ဆောင်ဝင်တာမျိုးတွေရှိတယ်ဆိုပြီးသူကပြောပါတယ်။ဒါပေမဲ့အခုကျွန်တော်တို့ဒီအခုရှင်းနေနေရဆုံးမပြောသွားတာလေဒီနိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့ညီစွန်းနေဆိုတာမျိုးအဓိကလက်မခံနိုင်တဲ့အပိုင်းမျိုးတွေဖြစ်နေပါတယ်။အရေးယူခြင်းနဲ့ဆိုရင်လည်းဒီဥမာဟိုပိုင်းနဲ့ကြော်နေမှုလို့ကျူးလွန်မှုမျိုးလိုမျိုးတွေယူလို့မရနိုင်ဘူးလား။အခုဒီပြည်ထန်နေပြင်းထန်နေဟိုပေးဖို့ကိုရည်ရွယ်ပြီးလုပ်တယ်ဆိုတော့သဘောမျိုးစောင့်နေရလို့ကျွန်တော်ယူဆပါတယ်။ဆိုတော့ဒါကဟိုသတင်းမီဒီယာသမားတွေကိုရည်ရွယ်တဲ့သဘောထားမျိုးလား။ဆရာစီစုအောင်မြင်အမြင်ပြောပါအောင်ခင်ဗျ။အ
ေးခုနကတော့ပြောတာကျွန်တော်နဲ့အမြင်တော်တော်လေးကိုတူပါတယ်။အဲအဓိကကတော့ကျွန်တော်တို့ကြတော့ဥမာပေါ့ဟိုဥပဒေကိုနည်းနည်းရှမ်းရှမ်းကျွန်တော်တို့ဥပဒေသမားတွေမဟုတ်ဘူးဒါပေမဲ့အချမ်းပြင်းလောက်ကြီးလိုက်တဲ့အခါကျတော့အခုဒီမှာသူတို့အရေးယူထားတာဆိုရင်1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပေါ့နော်အဲ့ဒါနဲ့အရေးယူရတဲ့အခါကျတော့အဲဒီလူတွေကလျှို့ဝှက်ချက်တစ်ခုခုကိုတွားပြီးတော့ရခဲ့သလားလျှို့ဝှက်ချက်တစ်ခုခုကိုပေါ်ပြခဲ့သလားအဲ့ဒါကြီးလိုက်တဲ့အခါကျတော့ဘာမှမတွေ့ရဘူးအဲ့ဒါမှလာပြီးတော့မှတက်တည်ခံတဲ့ဒီအစိုးရဥစ္စာပေါ့နော်တရားလိုကိုယ်တိုင်ကအဲ့ဒီဗိုလ်မှူးကြီးဒုဗိုလ်မှူးကြီးကြော်ကြော်ဦးကိုယ်တိုင်ကဒီစစ်ရုံကြီးမှာနိုင်ငံတော်လျှို့ဝှက်ချက်ကိစ္စမျိုးလည်းမရှိဘူးအဲ့ပြီးတော့မှလျှို့ဝှက်ချက်မရှိတဲ့အတွက်ဒီသတင်းဖော်ပြမှုထဲမှာလည်းလျှို့ဝှက်ချက်ပေါက်ကြားတယ်ဆိုတာမျိုးမရှိဘူးဆိုတဲ့အကြောင်းကိုသူကပြောထားပြီးသားဆိုတော့ဒီဥပဒေဒီပုံမှန်နဲ့အရေးယူတာကတော့ဒါတတော်ကိုမသိတော့ဘူးစပြီးတော့ဆွဲတင်ကလေးကကျွန်တော်ထင်တယ်ဒါပြစ်ဒဏ်ကြီးကြီးပေးခြင်းလို့အဲ့လိုတမင်္ဂလာလုပ်တယ်လို့ပဲကျွန်တော်တို့ကဟိုယူဆတယ်တကယ်တကယ်ဖြစ်တင်တာကခုနကပြောသလိုစစ်ရုံထဲကိုဟိုခွင့်ပြုချက်မရဘဲနဲ့ဝင်နေဆိုရင်ဒါပိုင်နဲ့ကျူးလွန်မှုတစ်ခုခုပေါ့နော်အဲ့ဒါနဲ့အရေးယူသင့်တယ်ဒါလိုမှမဟုတ်ရေးသားဖော်ပြလိုက်တဲ့ဟာတွေကခေါင်းစဉ်ကသူတတ်ထားတာဗိုလ်ချုပ်မှုကြီးဟောင်းတရုတ်ပညာရှင်နဲ့လက်ရှိကာကျုပ်တို့ဤပေါ့မြို့နယ်မှာလှုပ်ဝက်ဓာတုလက်နဲ့စိတ်ယုံဆိုတဲ့ခါကျတော့ဒါတွေကဖော်ပြမှုကမမှန်မကန်ဖြစ်တယ်အဲပြီးတော့မှတမတော်အပေါ်ကိုပြည်လူလူတွေထင်အောင်ထင်မှားဖြစ်စေတယ်ဆိုရင်ဒါရေးသားမှုနဲ့ပတ်သက်တဲ့ဟိုဥပဒေတစ်ခုခုနဲ့တို့အရေးယူလို့ရတယ်အဲ့ဒီဟာတွေနဲ့မလုပ်ဘဲနဲ့အခုနကလို့ပြစ်ဒဏ်အကြီးချကြင်တော့လှုပ်ဝဲဥပဒေနဲ့အဲဥပဒေနဲ့အရေးယူတယ်ဆိုတော့မှန်ကန်မှုမရှိဘူးလို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာနတ်မောင်မြို့နယ်ကကိုထေဝင်းလည်းရှိနေပါတယ်သူကဒီ Unity Channel အတွက်အလုပ်လုပ်ပေးနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ကိုထေဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အာ ဟုတ်ကဲ့ခင်ဗျာကြားပါလား
ဟုတ်ကဲ့လား
အဲဒီကျွန်တော် unity ဟိုတည့်ဆိုတာကျွန်တော်အဲဆောင်းပါရှင်ပါဒီအဲဒီပြစ်ဒဏ်အခုကျွန်တော်ဆရာဦးကျော်လင်းတို့ဒီရှင်းနေပညာရှင်တွေအတွက်တည်းမယ်ဒီတဲ့ဘယ်လိုခေါ်လဲဆိုရှင်အဲဒီပုံမှန်နဲ့မကိုက်ညီဘူးပေါ့ဒါကတော့ဥပဒေပညာရှင်တွေလောက်ပါကျွန်တော်အမြင်ကတော့ဒီကိစ္စဟာဘာလဲဆိုလို့ရှိရင်အဲစစ်ဆိုးရရဲ့ပုံစံမျိုးပဲလုပ်နေကြတယ်ဒါစစ်စစ်အနာရှင်ဆိုးရပဲဥသိစိန်ဆိုးရမဟုတ်ဘူးရင်းနှုန်းကတော့ကျွန်တော်တို့ဒီလိုအမှုတွေရှိတယ်ဆိုလို့ရှိရင်ဒီလိုရှောက်လွှဲချက်တွေပါပဲပေးလို့မရဘူးသူကသူရှင်းနေငါခွင့်မရှိဘူးအဲရှင်းနေငါခွင့်မရှိဘဲနဲ့သူတို့အမိန့်ချလိုက်ကြတယ်အခုကျတော့ရှင်းနေငါခွင့်ရှိတယ်ကျွန်တော်ဆရာကြီးကျော်လင်းရှောက်ထားတဲ့အမှုကိုကျွန်တော်တို့နားထောင်ပါတယ်နားထောင်တဲ့အခါမှာကျွန်တော်တို့လူတာမန်ပြည်သူတယောက်ကတောင်းပါပဲဒီမှုဟာဥတည်ဆန်းလို့မှာပြစ်မှုမကျူးလွန်မှုဆိုတာဒီရှောက်လဲချက်ဒီရှောက်ထားချက်ဒီကြားယူနေပြည်နိုင်ပြီမယ်လို့အခုကြတော့သူတို့ကဒီတရားဥပဒေစိုးမိုးမှုမရှိအောင်ပေါ်ပြပါတယ်ကျွန်တော်ဒီ Unity Channel မှာဒီဆောင်းပါးကြီးရနဲ့ပတ်သက်ပြီးတော့ဆောင်းပါးရှင်တယောက်အနေနဲ့ပြောရရင်ဒီဥတည်ဆန်းကိုအညှို့နဲ့ချတဲ့လူပဲနေနေအကိစ္စကတော့ဥုံမြင့်ကိစ္စပဲဥုံမြင့်ဝင်းကြီးဥုံမြင့်ရဲ့တရင်ကိုအဲဒီ Unity ကနောက်ဆုံးသူထိလိုက်တယ်ထိလိုက်ပြီးတဲ့အခါမှာဥုံမြင့်ကိစ္စတွေရောသူ Unity ဥုံမြင့်ရင်ဒီပေါက်တရင်ရင်ရှိမှရှိနေတဲ့တရင်တွေရောတမတကြီးအိမ်တရင်တွေရောပါတဲ့ခါကျတော့ဒီညှို့တွေနဲ့ပဲဒီဥတည်ဆန်းတို့တရင်တောက်ဒီအားလုံးဒီမတရားတဲ့ဒီ
ဟုတ်ကဲ့
ပုံမှန်နဲ့ထောင်ဆွဲချတယ်လို့အဲ့လိုပဲတုံ့တက်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီ AR magazine ရဲ့ editor တယောက်ဖြစ်တဲ့ကိုရဲနေလည်းရှိနေပါတယ်ကိုရဲနေအမြင်ရောပြောပါအောင်ခင်ဗျအ
ဲဟုတ်ကဲ့ကျွန်တော်ဒီ unity policy case ဆက်ပေါ့နော်ထောက်ချလေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အရှိရအဲပုံမှန်ဆွေးနွေးသွားတဲ့အတိုင်းပါပဲကျွန်တော်သဘောထားကတော့ဟိုဒါပဲချက်ရမယ်လို့ရှိရှင်းလို့ရှင်းလေကျွန်တော်အမြင်ကတော့ဒီကိစ္စကတော့အဲ့လိုမျိုးဟိုနိုင်ငံရေးရအဲ့လိုမျိုးကျွန်တော်တို့မီဒီယာတွေပေါ်မှာဟာလာဟိုအရေးယူတယ်လို့ပဲမြင်ပါတယ်ဒါဖြစ်လို့နိုင်ငံရေးရလို့ပြောရမလဲဆိုလို့ရှင်ကျွန်တော်တို့ဒီဟာလာသမရကနေပြီးတော့ကျလာပြီးပြင်းဟာလာကိုယ်ပြချမ်းသာမှုတွေကိုပြီးခံမယ်ဟာလာ press freedom ပေါ့ဒီမီဒီယာလုံးလက်ခွင့်တွေကိုပြီးမယ်ဆိုပြီးတော့ဂရီးပြုတ်ပြီးတဲ့နောက်ပိုင်းမှာဟာလာကျွန်တော်ဒီရောက်ပြီဆိုရင်ဟာလာလို့အဝေးရောက်ဟာလာချင်းမှန်ရနေပြီးတော့ကျွန်တော်ရန်ကုန်မှာပြန်ပြီးတော့ဟောဖွင့်ပြီးတော့ဟာတရင်းနေရေးကြတာပေါ့ဆိုတော့ဒီနောက်ပြီးတော့ဒီ local ပေါ့ဒီတွင်းမှာရှိတဲ့ channel တွေကလည်းနိုင်ငံဆိုင်ပဲဟာလာဒီတော့လွတ်လပ်လာတဲ့အခွင့်အရေးကိုအသုံးချပြီးတော့ခုနကဒီဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးဟာလူမှုရေးအဲခြားစားမှုတွေကအစပေါ့အကုန်လုံးကိုဖွင့်ထုတ်ပြီးတော့ရေးကြတဲ့အခါမှာကြတော့အဲ့မှာအစိုးရရောခုနကလိုမျိုးမတရားလုတ်ခဲ့တဲ့လူတွေလုတ်နေတဲ့လူတွေကရောမီဒီယာရဲ့အားကိုအကျန်းအဲ့လိုမျိုးကြောက်လာကြတယ်လူဟိုကျွန်တော်ကတော့မြင်နေရတခါအဲ့ကြတော့ဘာဖြစ်လာလဲဆိုတော့ဒီဘက်နောက်ပိုင်းမှာ2014လောက်ဟာလာကြတော့ဘာဖြစ်လာလဲဆိုတော့ဒီ11မီဒီယာဟိုသတင်းတောက်ကိုဟာလာထောင်ချလိုက်တာလို့ DVB သတင်းတောက်ကိုဖမ်းဆီးခံရတာလို့နောက်ပြီးတော့ဒီနိုင်ငံတကာမှာရှိတဲ့ဟာလာသတင်းတောက်တွေရဲ့ဗီဇာကိစ္စကို short ချတာလို့မျိုးဟာလာတဖြည်းဖြည်းနဲ့အနှုတ်လက္ခဏာကြီးပြလာတာပေါ့ပြလာအချိန်မှာပဲဘာဖြစ်လာလဲဆိုတော့ဒီမဟာတဏိဒုက္ခကြောင့်တိုင်းဝင်ရောက်စီးနှမှုတွေဖြစ်လာတယ်ဦးဆန်းစေဖန်းစီရေးယူခံရမှုတွေဖြစ်လာတဲ့အခါမှာမီဒီယာတွေအကုန်လုံးကနေပြီးတော့ဟာလာဒီအစိုးရရဲ့လုပ်ခွင့်လုပ်တဲ့ဥစ္စာကိုမဟုတ်ပါဘူးမှားနေပါလေဆိုပြီးတော့ပြင်းပြင်းထန်ထန်အဲ့လိုမျိုးထောက်ပြလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့ချက်ချင်းပဲ SB ဟာလာအထူးရက်တက်ဖွဲ့ရနေပြီးတော့တရင်းချာနေတိုက်ကြည့်ဝင်ပြီးတော့ financial report တွေကိုတောင်းတယ်ဟာလာနောက်ပြီးတော့ editorial policy ကိုစုံစမ်းဆွေးနွေးမှုတွေလုပ်ခဲ့ဟာအဲ့လိုမျိုးဖြစ်လာတဲ့အချိန်မှာပဲရုပ်တရက်ဆိုသလိုဟာလားမန္တလေးအဓိကရုံဖြစ်တယ်အဲ့မှာမန္တလေးအဓိကရုံမှာကျွန်တော်တို့ဒရင်းတော့တဲ့အနေအိုင်နဲ့ဂျုံရတယ်ချင်းချောက်မှုတွေနဲ့ဂျုံရအဲ့လိုမျိုးခံစားလာတဲ့အချိန်မှာပဲတမရမိန်ကောပေါ်ထွက်လာပြီးရောဟာလားဒီအဲမီဒီယာတွေကိုဟာလားသတိပေးပြီးတဲ့ပြီးပြီးချင်းပါပဲဟာလားတော့ဒီပိုက်မွန်းတဲ့နေကိုဖမ်းဆီးတယ်ပုံမှန်ငါအဲ့လားကာဂျီညနိုင်ငံရေးသမားတွေဖမ်းတဲ့ပုံမှန်ကြီးပြန်တုံးပြီးဖမ်းလာတယ် unity အဲ့ဒါပြီးပြီးချင်းပါပဲ unity တရင်တော့ဒီကို council နဲ့ချတယ်ဆိုပြီးတော့တခါပဲဖြစ်လာခဲ့တဲ့အခါမှာကြောက်ကျွန်တော်တို့ဒီလွတ်လပ်စွာတရင်ရေးသားအာထုတ်ဖော်ပိုင်ခွင့်ကိုဟာလား change out လာပြီလို့အဲ့လိုမျိုးဟိုမီဒီယာက
တည်းကအခုဒီစီရင်ချက်တွေတားလျှောက်က
ကျွန်တော်ခင်တယ်ဒီတမရမမချသေးခင်ကပဲတမရဒီ MPC မှာရန်ကုန်ဟာလားဒီမြန်မာပြည်စင်တာမှာမိန်ကွန်းလာပြောတဲ့အခါမှာကြောက်ဒီဒီပြာဓမ္မအရာထပ်ပြီးတော့ဟလာတပိတ်ပေါက်ပြီးတော့ဆန္ဒပြတာကြီးအဲကျုံရတဲ့အခြေအနေပါပဲဗျာ
ဟုတ်ကဲ့ဟိုဆလိုလာတော့ဒီ ဟိုအခုလုံနေတဲ့ကိစ္စတွေအကုန်လုံးကတော့ငငယ်ရွယ်ချက်တွေပါနေတဲ့ဆိုတဲ့သဘောထားမျိုးပေါ့ကိုရဲ့နေမြင်တာတော့
အဲဆိုတော့ကျွန်တော်အဲ့လိုမျိုးတန်တရားရှိနေပါတ
ယ်ဆိုတော့တခုရှိတာကျွန်တော်ဘာကိုပြန်ကောက်ချင်လဲဆိုတော့အခုကဟိုငငယ်ရွယ်ချက်နဲ့လုံနေတယ်ဆိုတော့အခုဒီကိစ္စမှာဟိုနိုင်ငံတော်လုံခြုံရေးကိုဟိုထိပါတယ်ဆိုပြီးယူထားတဲ့ကိစ္စတော်တော်မခိုင်လုံဘူးဆိုတဲ့အမြင်တွေအားလုံးကတညီတညွတ်တည်းရှိနေတယ်လို့ကျွန်တော်ကယူဆပါတယ်ဆိုတော့ဒီနိုင်ငံတော်လုံခြုံရေးကိုထိပါစေတယ်ဆိုပြီးတော့အဓိကသူတို့ဒီအမှုထဲမှာဟိုဆွဲတာရောဘာဘဲချက်တွေကိုအဓိကကြောင်းပြပြီးဆွဲလည်းမသိဘူးဦးကျော်လင်းကဒီအမှုမှာထဲထဲဝင်လုပ်နေဆိုဦးကျော်လင်းနည်းနည်းတော့အချင်းယုံပြီးရှင်းပြပေးပါလားသူတို့ကဘဲချက်တွေနဲ့ဆွဲခဲ့တာ
ဟုတ်ပြီဗျာဆုံးမှာပေါ့ဗျာဟုတ်ကဲ့ဒီလိုပဲရှာရမယ်ဟုတ်ကဲ့သူတို့လောဆုံးမှာဒီတရားရုံးကဘုရားကလည်းပြီးပိုက်ခါတီးစားလုံးမှာပါနေတယ်ဒီရှိတဲ့ဒီရှိတဲ့နိုင်ငံတော်တွေကိုကြည့်တယ်ဆိုတော့ဒီဆောင်းဘောလို့ရှိတယ်ဆိုတော့ရှိတယ်အဲ့ဒါကျွန်တော်တို့ဥရီဟိုတေချာမတိုင်တွင်တာကဘာရှိလဲဆိုတော့ဥရီမှာကအခုအားလုံးသိနေတယ်လို့ဆယ်လင်းနေဆိုတဲ့ဖြစ်တယ်ရှိတယ်လို့တခြားကိစ္စဆိုတော့၃နှစ်ဆိုတဲ့ဖြစ်တယ်လည်းရှိသေးတယ်အဲ့ဒီတော့ဒီဆယ်လင်းနေချင်းဘောဥစားကသူကဥရီမှာပြင်းပြင်းရေးပြီးတာအဲ့လိုရှင်တို့ဝါကော့ဖ်တဖင်ခန္ဓာတေဘရူပါတာပြန်ထားတာနောက်ပြီးတော့မှတခါအာဆင်နယ်ဆိုလည်းနဲ့တိုက်ပြီးတော့မှတခါချီးရီဟာအခြေတဲ့စခန်းကြီးဖြစ်အောင်ဘာမှချီးရီချီးတဲ့စခန်းလည်းမရှိဘူးလွားရီကိုတိတ်ထားတယ်လွားတရားတော်ဖြတ်ထားတယ်ကျန်တဲ့နေရာတွေမဖြတ်ရသေးဘူးအဲ့တော့ဒီနေရာမှာတို့ကတတ်မတော်ရတာကာကွယ်ရေးပစ္စည်းစုံဆိုရင်အရေးယူလို့ရပြီဖြားဆိုတဲ့ပုံကိုကျတော်တော်မှားနေတာဒီနေရာကာကွယ်ပစ္စည်းဆိုင်ကလားရေဓမ္မတွေရွာလားဆိုတော့ကွင်းချင်းကြည့်ဖို့ကောင်းနေကြအခုအဲ့မှာရေဓမ္မတွေဆိုတာကပြပြန်ကြည့်ရတာကျွန်တော်ကလည်းစစ်ခဲ့လို့သူတို့ကလည်းရင်ခွင့်မှာပြပြန်ကြည့်ရရှိတယ်ခင်းကြည့်ရရှိတယ်အုံးမင်းကြည့်ရရှိတယ်ထမင်းချောင်းကြည့်ရရှိတယ်အဲ့ဒီရွာလေးကဒီတိုင်းမရှိဒီတိုင်းမရှိဘူးတော့မျိုးသမီးတော်ကပြောတယ်ကျမတို့ကကာကွယ်နေနေဖို့လက်မထိုးနိုင်နဲ့တဲ့ဟာလည်းညဘက်ဟိုဘက်ထိုးရဒီမထိုးရကျမတို့ကဘာမှမလုပ်မထိုးသေးဘူးတဲ့အဲ့ဒီတော့ငါကရွာနေရာကြီးကိုသူတို့ကအဲ့ဒီငွေသိမ်းမိန်နဲ့လည်းမဟုတ်စနစ်တကျလည်းချိန်ချာချင်းမဟုတ်ဘဲနဲ့ယူတော့သိမ်းလိုက်တယ်ဒါပေမဲ့လက်တို့ကွင်းစင်းနဲ့တမတော်ရဲ့ရှိရှိကိုယ်တိုင်အာနာပါနဖြစ်နေပြီလို့ရောသမားတွေရဲ့စီဝါရီမပြည့်စင်တဲ့ရောစစ်ချက်တွေလောက်ပါလို့ဆိုတော့အခုကရောတစ်ပိုင်းရောတစ်ပုဒ်ကိုသူတို့ဆက်ဝင်ဆိုပြီးတော့စစ်ကူးနဲ့မှန်းပြီးတော့ဝင်ရတဲ့လူတွေကိုရိမ့်လို့ရတယ်ဆိုတော့ဒီဥယျာဉ်တို့ပြောတဲ့အတိုင်းဆိုကျွန်တော်ဘာလို့မော်ဒကတကြီးတော့ရိမ့်မရှိလဲဝင်သွားတာမော်ဒကအိုကေချာအဲ့မှာတရင်တော့လျောက်ပါတယ်ရောသမားတွေမလို့မလုပ်ဘူးမင်းတို့တရင်တော့မလို့လုပ်တယ်ဆိုတော့ကလေးသမားတို့နည်းနည်းလေးအညှို့ကြည့်လို့ကျွန်တော်သိတယ်အဲ့လိုပဲမြင်တယ်ဒီဦးဒီမှာကဘာပြောလဲဆိုလို့ရှိရင် in relation to the ဟာလာကျွန်တော် official secret code ဆိုတာကရုံးပိုင်းဆိုင်ရာဟဲ့ code ဆိုတာကဒီကျွန်တော်တို့ free of sekalon တွေကိုသူတို့ကပေါ်ထုတ်ပြီးတော့တိုင်းပြည်အချုပ်ပြည့်ပြောင်းလုပ်အောင်အဲ့လိုပေါ်ထုတ်ပါတယ်လို့မပြောဘူးသူတို့ဆိုင်ဝင်တဲ့ပတ်သက်ဘယ်လောက်ထိဟာလာဘုံချုပ်ဘုံမြင့်ကြီးကျော်တော်ဦးတော်ထွက်သွားလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမှာဘာမှ product လည်းမရှိသေးဘူးထုတ်ကုန်ပစ္စည်းလည်းမရှိဘူးကျွန်တော်တို့ကဟာလာခြံစည်းရောမခါလေကိုပြောတယ်ဗျအေကာပေါင်း3000ကျော်တော့ခြံစည်းရောမရှိဘူးအဲ့တော့ခင်ဗျားတို့တော့ဒီကြီးကြီးမားမားနေရာမှာရှာပွဲလုံရုံတွေကဆွေတော်မရတော့မှဆက်နေရှာတယ်ရံတော်တို့မှရှိတဲ့ဆွေတော်ဆိုင်တွေရှာတယ်ကုန်းတဲကြီးတွေရှာတယ်ဘာမှမလုပ်ရှာလဲဆိုတော့ကျွန်တော်အဲ့လိုလည်းမရှိပါဘူးလေမျက်စိနဲ့ပဲကြည့်တယ်လောကလည်းတော့လက်နဲ့စမ်းပါတယ်အဲ့တော့နေရာတို့လုံရုံကြီးသေးကြီးမကြီးတော့တဲ့နေရာမှာလက်နဲ့စမ်းနေမျက်စိနဲ့လုံရုံရေးဆိုတော့အဲ့ဒါကြီးဒီဘုံမှုရတို့တော့အကွင့်မရှိပဲတဲ့ဒီဒေါ်လာတစ်စီးဆိုတော့မရဒီအမိတ်မချခင်မှာပြောဆိုနေတာကျွန်တော်အမှုအတွက်တော်တော်တပည့်ဆောင်နေဖြစ်သွားပါတယ်တရားပြရှင်များကိုလည်းကျွန်တော်အပြစ်မဆိုလိုတာကသူတို့လိုချင်တာမရရင်တရားသူတွေအဆင့်ဆီကျွန်တော်ကြားပြီးပါပြီအကုန်လုံးယာရုဏဆက်ထိခိုက်ပါတယ်ဒါကြောင့်မလို့ခရီးအုပ်ချုပ်ရေးအာဏာကတိတ်ပြီးဆက်ရောက်နေတဲ့အချိန်မှာကျွန်တော်တို့ဒလို10နှစ်ဆိုတော့၄နှစ်လျှော့တယ်လို့တော့ဖြစ်တာပါပဲအမြင့်ဆုံးက14နှစ်သို့တော်လည်းပဲပြည်ရဲ့စင်းတဲ့ဥပဒေနဲ့မငြင်းရတဲ့အတွက်ကြောင့် in other cases ဆိုပါတော့ 2-3 years ဆိုပြောတယ်ဆိုတော့ in other cases ဆိုတော့အဲ့လိုနိုင်ငံတော်လူရောတွေလည်းမထိခိုက်ဘူးကြီးရင်လည်းစစ်စစ်ရေးကြီးတွေလည်းမထိခိုက်ဘူးဒီလိုထိခိုက်အောင်လည်းလုပ်နေတာမဟုတ်ဘူးခွင့်ပြုလည်းမရှိဘူးဆိုရင်တော့တခြားကိစ္စဆိုရင်3နှစ်ဆိုတာကဥပဒေမှာဟိုက3နှစ်ဆိုတာပါပါတယ်အခုကျတော့3နှစ်ကိုမြုပ်ပြီးတော့သူက14နှစ်ကို10နှစ်ဆိုတဲ့အပေါ်မှာကျွန်တော်နိုင်ငံတကာလည်း10နှစ်ဆိုတော့များတယ်ဆိုတော့ကျွန်တော်တို့ကဘယ်လိုနားတရားရုံးများမှာလည်းပဲလွတ်လွတ်လပ်လပ်ဖို့ကခဏချင်းကအမှန်တန်ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့တရားဝန်ဆင်းရတယ်အစည်းအဝေးထိုင်ရတယ်လို့ဗျာသူဒီအစည်းအဝေးတွေနဲ့ခါကြီးအမိတ်ရတယ်ဒီမိတ်ရှိအဲ့တော့ကျွန်တော်တို့ကလည်းအကုန်လုံးပြောတာတော့ပဲတက်နိုင်ပြီးတော့ဥပဒေကတော့ပြင်မငြင်းညွတ်ပါဘူးကလေးသမားတွေဘုလို့လုပ်တယ်ဆိုတော့အဲ့ဒီတော့အိုကေကားကြီးနဲ့သွားတယ်ဘယ်မှသွားတာဘို့အိုကေသွားချပြီးတော့အိုကေနဲ့ပြန်ထွက်လာနှစ်ယောက်တည်းနောက်တစ်ယောက်ကတော့တစ်ဖက်ပုံရိုက်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့
အဲ့ဒီလူတွေရဲ့ဟာလာကျွန်တော်တို့ဥပညာပေးတဲ့ဘုသူရဝိုင်းကိုသွားရင်းနဲ့ဒီလူတွေကပါတယ်ဆိုပြီးတော့ဦးတင်ဆောင်လို့ချခံတယ
်ဟုတ်ကဲ့
တော့ဗျာဒီလူတွေတို့ရေးလိုက်တော့
ဟုတ်ကဲ့ဦးကျော်လေးကျွန်တော်နည်းနည်းဟိုပါလေဦးကျော်လေးဆွေးနွေးရနည်းနည်းလေးရှင်းနေရကျွန်တော်တခြားလူလည်းအလှည့်ပေးချင်ပါတယ်ကျွန်တော်အစီအစဉ်ကမကြားခင်မှာအဆုံးသတ်မှာဖြစ်လို့ကျွန်တော်အခုဒီကိစ္စမှာလည်းအကုန်လုံးကပြောနေတာမီဒီယာတွေတမားတွေမလို့တက်တက်လှုပ်သလားဆိုတော့အမြင်တွေကတော်တော်ကြီးကြီးရှိနေတယ်ဆိုတော့ကျွန်တော်ကဆရာဦးစီစွာအောင်မြင့်ကိုလည်းအစီအစဉ်မဆုံးခင်မှာကျွန်တော်အလှည့်ပေးချင်ပါတယ်ဟိုကိုတခြားတော့မဟုတ်ပါဘူး ဒီမှာတမရရဲ့ပြောခွင့်ရပုံကူလည်းဖြစ်တယ်။ဦးရဲထုတ်ကတော့သူကသူ့ဘက်က defense လုပ်သွားတာတခုရှိပါတယ်။ဒီ unity channel ကိစ္စတို့ဒီ mountain တွေကိစ္စတို့ကနိုင်ငံတော်လုံခြုံရေးတည်ငြိမ်ရေးတွေကိုချင်းချောက်လို့သူတို့ကလုပ်တာ။ဒါသတင်းလောက်ခွင့်နဲ့မဆိုင်ဘူးလို့ပြောပါတယ်။ဒါသူ့ဘက်ကခြေပါချက်ပေါ့နော်။ဦးစီသူအောင်မြင့်ဘောဒီခြေပါချက်ကိုလက်ခံလာခင်ဗျ။အ
ဲ့ဒီခြေပါချက်ကျွန်တော်လက်မခံပါဘူး။အဲသူတို့နဲ့ပတ်သက်ရင်တခါတရံဆုံရင်ကျွန်တော်ဟိုပြောဘူးတာတွေရှိပါတယ်။ဘာလဲဆိုတော့ကျွန်တော်တို့မီဒီယာကအခုမှလွတ်လပ်ခွင့်ရလာတဲ့အခါကျတော့စာနေစင်းကျင့်ဝတ်ကိုဟိုမလိုက်နာတတ်တာတွေနောက်ပြီးတော့မှသတင်းတွေကောင်းကောင်းလုံးမတတ်တာတွေနောက်ဥပဒေနားမလည်တာတွေရှိတဲ့အခါကျတော့ဟိုအစွန်းတွေအထင်းတွေရှိတယ်ဗျရေးတဲ့သားတွေစီမှာအဲ့တော့ကျွန်တော်တို့ပြောတယ်ဟုတ်ပြီအစွန်းတွေအထင်းတွေရှိတဲ့အခါကျရင်ခင်ဗျားတို့ဒီတိုင်းမနေပါနဲ့နိုင်ငံတကာကဟိုပြောဒီပြောပြောမှဆိုလို့ဆိုပြီးတော့မနေပါနဲ့ဥပဒေနဲ့ညှိဆုံးနေဆိုရင်ညှိဆုံးသလိုဥပဒေနဲ့အညီအရေးယူရာမျိုးတွေလုပ်ပါကျွန်တော်တို့ဆိုရင်အမြဲတမ်းအဲ့လိုမျိုးတိုက်တွန်းတယ်အခုတော့သူတို့အဲ့လိုမျိုးမလုပ်ဘူးမလုပ်ဘဲနဲ့တကယ်တကယ်ဖိနှိပ်ချင်တဲ့အခါကျတော့ရေးသားမှုဆိုင်ရာနဲ့မပတ်သက်တဲ့တခြားနီးနာတွေနဲ့ဟိုဖိနှိပ်ဖို့လုပ်တယ်လို့ပဲမြင်တယ်သူပြောတာကိုကျွန်တော်လုံးဝလက်မခံပါဘူးအခုဘိုင်မွန်တက်နေကိစ္စဆိုရင်လည်းမကြခင်ထွက်ပေါ်လာပါတော့မယ်ဘလောက်ထိတော်မှဟိုဥပဒေနဲ့မညီဘဲနဲ့ဆူဆူဝါးဝါးတွေလုပ်နေတယ်လဲဆိုတဲ့ဟာတွေမကြခင်ထွက်ပေါ်လာပါတော့မယ်
โอเคတခုရှိတာဒီလိုမျိုးမီဒီယာတွေကိုပြစ်မှတ်ထားလာတဲ့ရည်ရွယ်ချက်ကဘာကြောင့်လဲဘာဆိုသူတို့ကိုယ်တိုင်မီဒီယာလွတ်လပ်ခွင့်ရှိရမယ်လွတ်လပ်ခွင့်ရှိရသူတို့နိုင်ငံတကာမှာ image နဲ့ကောင်းလာမယ်ဆိုရင်သူတို့အယူဆတွေရှိရသားနဲ့ဘာဖြစ်လို့အခုမှဖိနှိပ်လာရတာလဲ
ဟိုစပြီးတော့ပေးစင်ကလေးကမီဒီယာလွတ်လပ်ခွင့်မဟုတ်ဘူးဗျအဲ့ဒီရုပ်သံမီဒီယာလွတ်လပ်ခွင့်ရေဒီယိုလုံးဝကိုဒါချုပ်ကင်ထားတော့မယ်ကျွန်တော်တို့စာနယ်ဇင်းလောက်ပဲပုံနှိပ်တာလောက်ပဲပေးတာပုံနှိပ်တာလောက်ကိုပေးလိုက်တဲ့အချိန်မှာပဲအလုံးကရေးခွင့်ရလာတဲ့ခါကျတော့အမှန်တရားတွေထုတ်ဖော်တယ်အစိုးရကိုဝေဖန်တယ်အသိပညာပေးတာတွေလုပ်တယ်ဆိုတဲ့ခါကျတော့ဒီအစိုးရကလည်းသူလုပ်တဲ့ဟာတွေကလည်းအဲ့ဒါချီးကျူးစရာတွေကလည်းနည်းတယ်ဆိုတဲ့ခါကျတော့ဟိုပြောစရာဆိုရစရာတွေကပုံများတော့အဲ့ဒီဝေဖန်တာတွေကတဖြည်းဖြည်းများလာတယ်အခုနောက်ဆုံးဆိုရင်တော့အကြမ်းဖက်မှုတွေဖြစ်တဲ့ကိစ္စတွေမှာလည်းအစိုးရရဲ့တာဝန်ရှိမှုတွေကိုထိထိရောက်ထောက်ပြတာတွေကများလာတဲ့ခါကျတော့ဒါကိုတီးမခံနိုင်တော့ပဲနဲ့အရေးယူတယ်လို့ပဲကျွန်တော်တို့ကတော့ယူဆတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အစီအစဉ်မပြီးခင်2မိနစ်လောက်တော့အချိန်ရပါတယ်ကျွန်တော်နတ်မောက်မျိုးကကိုထေးဝင်းကိုလည်းအလှည့်ပေးခြင်းပါတယ်ကိုထေးဝင်းအမြင်ရောခင်ဗျာမီဒီယာတွေအခုလိုပြစ်မှတ်ထားလာတာဘာကြောင့်လို့ယူဆပါလဲ
အဲဆရာဦးစီစီအောင်မြင်လို့ပြောသလိုပါပဲတရားသူတို့ဒီအမားတွေထောက်ပြတဲ့အခါကျတော့အမားတွေများများလုပ်တဲ့လူကအရင်တော့ကလည်းဝေဖန်မခံဘူးအရင်တော့ကတော့ပြောခွင့်တောင်းမရဘူးအခုပြောခွင့်ရတယ်ပြောပြီးတော့မှပြောတဲ့လူတွေတကယ်ပြောလာတဲ့အခါကျတော့ Unity Channel ကဒီအဲ့ဒီရဲ့တင်းတော်ကဥရောမင်းတို့တင်းတွေကိုတကယ်ပြောလာတဲ့အခါကျတော
့
ဒီပြောတဲ့လူတွေမှတ်သွားအောင်ဆိုပြီးတော့အညှိုးနဲ့အမလက်စားချီတဲ့ပုံစံပါပဲ။ဒါဒီမိုဆီရှိတယ်ဆိုပြီးတရားစီရင်ခွင့်တော့ပေးလိုက်တယ်။တရားစီရင်ခွင့်မှာကျွန်တော်တို့နားထောင်သွားပါနားထောင်နေ။
ဟုတ်ကဲ့ကိုထေးဝင်းကျေးဇူးပါကျွန်တော်တို့အစီအစဉ်လဲအဆုံးကျွန်တော်တို့တရားမှာမလို့ကိုထေးဝင်း
ကျွန်တော်တယောက်ပါပဲ။အဲ့လိုပဲ
ကျေးဇူးပါကိုထေးဝင်းကျွန်တော်တို့နောက်အလင်းသိရင်ဒီကိစ္စကိုပဲဟိုထပ်ပြီးတော့ကျေးပြန်ဆွေးနွေးကြသေးရပါဘောနော်။ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လင်းဦးစီစဉ်ပြီးထုတ်လုပ်သူမတ်တိန်ကြီးထိုင်းတဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့ပါ။အခုကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်ရည်နဲ့အစ္စရေးတို့ကြားအပြစ်ခံရဆဲအောင်အီဂျစ်ကနေဂျာဝင်ဖြည့်ရှင်းပေးဖို့ကမ်းလှမ်းချက်ကိုအစ္စရေးဘက်ကသဘောတူညီလိုက်ပါတယ်။ဒါပေမဲ့ဟမတ်တွေထိန်းချုပ်ထားတဲ့ဒေသကနေအစ္စရေးဘက်ကိုရော့ကက်တွေနဲ့ပစ်ခတ်မှုတွေကတော့အခုထိရဆဲမသွားသေးပါဘူး။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူရဲ့လုံခြုံရေးကက်ဘိနက်အဖွဲ့ကတော့ပြစ်ခတ်ရစင်းဆိုင်ရာလှုပ်ဆောင်ချက်အတွက်မဲခွဲပြီးအတည်ပြုပေးခဲ့ပါတယ်။တကယ်လို့အီဂျစ်ရဲ့ပန်ကြားချက်ကိုဟမတ်တွေကညှင်းပယ်ပြီးဂါဇာဘက်ကရော့ကက်တွေနဲ့ဆက်ပြီးပစ်နေမယ်ဆိုရင်ကိုယ်နိုင်ငံသားတွေကိုကိုယ်ကာကွယ်ဖို့အတွက်လှုပ်ဆောင်ရမယ်လို့ဝန်ကြီးချုပ်နန်တယာဟူကပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအသေးခံဘုံခွဲမှုတစ်ခုကြောင့်လူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့အာဖဂန်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ပတ်တီကန်နဲ့အာဂွန်ခိုင်ကလူစီကားတဲ့ဈေးနီးမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ရင်ကိုဘုံခွဲသမားကဖောက်ခွဲခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့လယ်မှာမြေရောက်ရထားလမ်းတစ်စင်းလမ်းချော်သွားတဲ့အတွက်လူ20နဲ့မနည်းသေဆုံးပြီး150ကျော်ဒဏ်ရာရခဲ့တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားအတော်များများကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်တဲ့အနေနဲ့အခွန်တိုးကောက်တာမှားယွင်းနဲ့လုပ်ရပါလို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်လိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တိန်ကီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Vasco Valaris ဖြစ်ပါတယ်။တောတာရှင်နဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ငိမ့်ချမ်းပါ
This program has come to you from the Voice of America, Washington.